Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်အောက်တိုဘာလ23ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါမြမအချက်တဲကိုဖြည့်ရှင်းဖို့စိတ်ကောင်းစီကိုဖိအားပေးနိုင်တဲ့ဤတွေရှိပြီးဒါနိုင်ငံတကာကနေဒါကိုထိထိရရအသုံးချဖို့ကုလအလုခွင့်ကိုစတဲ့ကတိုက်တွန်းလိုက်ပါတယ်မြောက်ကိုရီးယားမှာအငန့်ဘေးကြုံရနိုင်တယ်လို့ကုလကသတိပေးလိုက်ပါတယ် Pfizer BioNTech COVID ကာကွယ်ဆေးရဲ့အသက်9နှစ်နဲ့17နှစ်အရွယ်ကလေးငယ်တွေအတွက်ထိရောက်မှုရှိတာတွေ့ရပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညောင်ဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန်းရောက်သတင်းတွေကြီးညာပြီးမှတော့ကိုကြုံမူကြီးမင်းအောင်လှိုင်ရာဒူးကဆင်းပေးဖို့ကုလအထူးကိုယ်စားလှယ် Miss Bagana ကတိုက်တွန်းလိုက်ပါတယ
် If senior general Ming Aung-hlaing truly cares about his country's future he must step down and hand the tamado
စစ်ကောင်စီကို PR တွေတိုးပေးဖို့ကုလလူအခွင့်ရေးကိုယ်စားလှယ်နောက်တူဖြစ်တဲ့ Tom Andrew ကတိုက်တွန်းတဲ့သတင်းတွေကိုလည်းတင်ပြပေးဖို့ရှိနေပါတယ်။လူငယ်ချမ်းသာတက်တာကွင်းနဲ့ကြီးညာထားပေမဲ့မလွတ်မြောက်သေးသူတွေအတွက်ပြည်တွင်းပြည်ပကစိုးရိမ်မှုတွေရှိနေပါတယ်။တခါစကိုင်းတိုင်းအတွင်းမှာစစ်ကောင်စီတပ်နဲ့ PDF တပ်တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အကြောင်းတွေကိုလည်းတင်ပြသွားဦးမှာပါ။အမျိုးသမီးကဏ္ဍသုတဆွန်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာနိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းနိုင်ဖို့အတွက်အာဏာသိမ်းစစ်ကောင်စီတွေကိုဖိအားပေးနိုင်တဲ့နည်းလမ်းတွေရှိနေပြီးနိုင်ငံတကာကနေထိထိရောက်ရောက်အသုံးချဖို့လိုအပ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောကြားလိုက်ပါတယ
် Targeting these three needs of the country weaponsmoney and legitimacy while increasing aid to the
people လိုအပ်နေတဲ့လက်နက်ငွေကြေးနဲ့အတိမတ်ပြုမှုဆိုတဲ့အချက်၃ချက်ကိုပြတ်မှတ်ထားအရေးယူတာနဲ့တစ်ချိန်တည်းမှာပဲမြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးဖို့အရေးတကြီးလို့နေပြီးဒါဟာမြန်မာပြည်သူတွေအတွက်နိုင်ငံတကာအတိုင်းအဝန်းကနေအကူအညီပေးနိုင်တဲ့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့ယုံကြည်ပါကြောင်းတောက်ကြနဲ့မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အထွေထွေညီလာခံတက်တရကော်မတီမှာအထူးကိုယ်စားလှယ်ကပြောတာပါမြန်မာဆရာနာဗင်ရေပေါ်မှာဖိအားပေးရမှာနိုင်ငံတကာကညီညီညွတ်ညွတ်နဲ့ထိရောက်အောင်ဆောင်ရွက်ဖို့လဲတိုက်တွန်းပါတယ်အထူးသဖြင့်စစ်ကောင်စီအတွက်အဓိကဝင်ငွေရလန်းဖြစ်နေတဲ့ရင်းနှီးတဲ့တဘာဝဒဏ်ငွေလုပ်ငန်းကိုဒဏ်ခတ်အရေးယူပေးဖို့လဲတောင်းဆိုပါတယ်မြန်မာပြည်သူတွေရဲ့စစ်တပ်ပိုင်းကုမ္ပဏီထုတ်ပစ္စည်းတွေကိုမဝယ်ဘဲနေတာအခွင့်မပေးတာမိသားကမဆောင်တာလို့ကိုနီးကိုဟန်နဲ့အရေးယူဒဏ်ခတ်မှုတွေဟာလဲထိရောက်မှုရှိတယ်လို့ပြောပါတယ်အာဆီယံထိပ်သီးစည်းဝေးပွဲမှာစစ်ကောင်စီကိုတက်ခွင့်မပေးဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲထောင်နဲ့ချီတဲ့အကျဉ်းသားတွေလွှတ်ပေးဖို့စစ်ကောင်စီကကြေညာတာဟာဖိအားတွေကိုဟာလက်တွေအလုတ်ဖြစ်တယ်ဆိုတာကိုထင်ရှားကြောင်းလည်းပြောဆိုခဲ့တာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွင်ရိုဟင်ဂျာအုပ်စုနှစ်စုကြားတိုက်ခိုက်မှုကြောင့်လူ9ယောက်တည်းမနေသေဆုံးခဲ့မှုကိုစုံစမ်းဖော်ထုတ်ရေးယူဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်9ယောက်ထက်မနည်းသေဆုံးပြီးကလေးတွေပါဝင်ဒဏ်ရာရှိခဲ့သူတွေရှိခဲ့တဲ့တောက်ချာနေကတိုက်ခတ်မှုမှာတာဝန်ရှိတဲ့သူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်ဂျွန်နက်ဘန်ဒါကလော့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ထိခိုက်သေဆုံးမှုတွေကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်အတွက်စိတ်မကောင်းဖြစ်ရကြောင်းပြောဆိုခဲ့သလိုဒုက္ခသည်စခန်းတွင်လုံခြုံရေးတိုးတက်အောင်အများဆုံးလှုပ်ရှားဖို့လည်းတိုက်တွန်းခဲ့ပါတယ်ကောစပဇာဒေတာကဘာလူခါလီဒုက္ခသည်စခန်းမှာတောက်ချာနေအစောပိုင်းကတိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့လကုန်ပိုင်းတုန်းကလည်းထင်ရှားတဲ့ရိုဟင်ဂျာခေါင်းဆောင်တစ်ဦးဖြစ်သူမိုဟစ်ဦးလာဟာကုတုပလောင်ဒုက္ခသည်စခန်းထဲမှာတနက်နဲ့ပြစ်ဒဏ်ခံခဲ့ရပြီးသေဆုံးခဲ့ပါတယ်။အခုလိုပြစ်ခတ်မှုတွေနဲ့ထတ်တူဖြစ်ခဲ့တာပါ။ရခိုင်ပြည်နယ်မှာ2009ခုနှစ်မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ်းရှောင်ခဲ့တဲ့တိုင်းနယ်ကြီးတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးအစီအစဉ်အကောင့်ထဲမဖော်နိုင်ဘဲ ဖြစ်နေချိန်မှာလုံခြုံရေးပြဿနာတွေပေါ်ပေါက်လာတာဖြစ်ပါတယ်။မြန်မာအာဏာပိုင်တွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမှတ်ပြုလက်မခံပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုတော့စီစစ်လက်ခံမှာဖြစ်ကြောင်းကြေညာထားပါတယ်ခင်ဗျာ။
မြန်မာကိုရီးယားနိုင်ငံဟာကိုဗစ် -19 ကြောင့်ဆိုးရတဲ့အငတ်ဘေးနဲ့ရင်ဆိုင်နေရပြီးအထူးသဖြင့်ကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့အကျဉ်းသားတွေမှာအစာရေစာငတ်ပြတ်မှုကြုံရနိုင်ခြေရှိတယ်လို့မြန်မာကိုရီးယားလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်သောမတ်အိုဝေကင်တန်နာကသတိပေးလိုက်ပါတယ်။ကိုဗစ် -19 ကာယရောဂါမတိုင်ခင်ကတည်းကမြန်မာကိုရီးယားလူဦးရေ40ရာခိုင်နှုန်းဟာအစာရေစာလုံလောက်မှုမရှိဘဲအာဟာရချို့တဲ့တယ်လို့ခန္ဓာကိုယ်ဖွံ့ဖြိုးမှုနှုံယော့နေတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။ကိုဗစ်ကာယရောဂါဆက်ဖြစ်ပွားချိန်မှာမြောက်ကိုရီးယားအစိုးရကသူ့နေဆက်ကိုပိတ်လိုက်ပြီးတင်းကျပ်စွာစောင့်ကြည့်ဆစ်ဆဲတဲ့အပြင်ဒေသရင်းနဲ့မြို့ရွာတွေအတွက်ခီးသွွားကန့်သတ်မှုတွေချလိုက်တဲ့အတွက်ပြည်သူတွေအလုတ်လက်မဲ့ဖြစ်ကုန်ပြီးကုန်ပစ္စည်းတွေလည်းပြတ်လာကုန်တာပါမြောက်ကိုရီးယားအစိုးရဟာကိုဗစ် -19 မကူးဆက်ဖို့အတွက်နိုင်ငံတွင်းဝင်ထွက်ဖို့စူးစမ်းသူမှန်မြောက်ကိုပြတ်တက်ခိုင်းတာအပါအဝင်ပြင်းထန်တဲ့စည်းကမ်းတွေချမှတ်ခဲ့တာဖြစ်ပါတယ်ကုလသမဂ္ဂထရီနီလာကန်ကိုအထူးကိုယ်စားလှယ်ကင်တန်နာတောက်ချန်တွေကတင်သွင်းတဲ့အစီရင်ခံစာထဲမှာတော့မြန်မာကိုရီးယားနိုင်ငံတချို့နေရာတွေမှာဆန်တို့ပြောင်းလို့လို့အခြေခံစားကုန်တွေဈေးသိပ်ကြီးနေတယ်လို့တရုတ်ဘက်ကတင်သွင်းတဲ့ဆင်းတဲ့ဆေးပစ္စည်းတွေလည်းပြက်လက်လို့နေဖြစ်နေတယ်လို့ပြောပါတယ်။အင်ဂျင်မဲ့ဥယျာဉ်နဲ့လမ်းမေးကလေးငယ်ဥယျာဉ်တိုးလာပြီးစစ်မှုထမ်းမနေရအစီအစဉ်ပြီးဆုံးပြီးအိမ်ပြန်ရောက်လာသူတွေအတွက်အလုံးမရှိဝင်ဝင်မရှိတယ်လို့ရှင်တန်ရက်တီကိုအစာရေစာလည်းမရှိဘူးလို့နှစ်ပတ်လည်အစီအစဉ်ခံစားမှာဖော်ပြထားပါတယ်
။အီသီယိုးပီးယားအစိုးရကတီဂရေးဒေသရဲ့မြို့တော်မက်ကယ်လီကိုဒီတပတ်အတွင်း၅ချိန်မြောက်အဖြစ်မနေ့တောက်ချန်နေက၄ချောင်းကနေတိုက်ခိုက်ခဲ့ပါတယ်။တေချေထိခိုက်မှုရှိမရှိဆိုတာကိုတော့လက်တလုံးမသိရသေးပါဘူး။တိုက်ခိုက်မှုကြောင့်တီဂရေးဒေသရဲ့မြို့တော်မက်ကီလီကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးတွားရောက်နေတဲ့ကုလသမဂ္ဂလေရင်တစင်းဟာလမ်းတစ်ဝက်မှာပဲအဒစ်အဘာဘာမြို့ကိုလှည့်ပြန်ခဲ့ရကြောင်းကုလသမဂ္ဂရဲ့ဒေသဆိုင်ရာလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှူးဂမ်မာကွန်နဲကပြောပါတယ်။လေချောင်းတိုက်ခိုက်မှုတွေနဲ့မကြသေးခင်ကတိုက်ပွဲတွေကြောင့်တီဂရဲဒေသကိုမြေပြင်ကနေကူညီကယ်ဆယ်ရေးကုန်တင်ကဒဇင်းတောင်မှဝင်လို့မရဘူးလို့လည်းပြောပါတယ်။အီသီယိုးပီးယားအစိုးရပိုင် FBC မီဒီယာကတော့တောက်ကြနေလေချောင်းတိုက်ခိုက်မှုမှာတီဂရဲပြည်သူလွတ်မြောက်ရေးတပ်ဦး TPLF ရဲ့တင်နန်းကွင်းကိုပိတ်မှတ်ထားခဲ့တာလို့ပြောပါတယ်။ TPLF ခေါင်းဆောင် Depression Gabriel Michael ကတော့အီသီယိုးပီးယားအစိုးရတပ်ဖွဲ့တွေအနေနဲ့မြေပြင်စစ်ပွဲမှာအရှုံးနဲ့ရင်ဆိုင်နေရလို့အဲ့ဒီအတွက်လေချောင်းအားကိုတုံ့ပြန်တိုက်ခိုက်တာဖြစ်ကြောင်းနဲ့သူတို့အနေနဲ့တီဂရဲပြည်သူတွေထိခိုက်မှာလုံးဝထက်မတွက်ခဲ့ကြောင်းရိုက်တာသတင်းဌာနကိုဂျိုရုဆက်သွယ်ရေးဖုန်းကနေတဆင်ပြောပါရခင်ဗျာ
ဒီရီအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 9ပိုင်းဒိုမီတာ40 kHz 9.13 9ပိုင်းဒိုမီတာ51 kHz 5.85 နဲ့ပိုင်းလမီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါသေးရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American သမ္မတ Joe Biden နဲ့ပြင်သစ်သမ္မတ Emmanuel Macron တို့နှုတ်ဟောတောက်ကြနေကတယ်လီဖုန်းနဲ့ဆက်သွယ်ပြီးအာဖရိကဥရောပနဲ့အင်ဒိုပစိဖိတ်ဒေသရင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့သမ္မတအင်ဂျူကပြောပါတယ်။ဒါဟာဩစတြေးလျနဲ့နျူကလ িয়ার နည်းပညာသုံးရင်းငုံတင်မောဆိုင်ရာသဘောတူညီချက်ရယူခဲ့တာနဲ့ပတ်သက်ပြီးဆက်ဆံရေးတင်းမာနေတဲ့အမေရိကန်နဲ့ပြင်သစ်တို့ကြားခေါင်းဆောင်မှုပထမအဆုံးအကြိမ်ဆွေးနွေးတာပါ။ခေါင်းဆောင်မှုကဒီလာတဲ့အီတလီနိုင်ငံရောမမှာကျင်းပမဲ့ G20 ထိပ်သီးအစည်းအဝေးမှာလည်းထပ်တွေ့ဖို့ရှိတယ်လို့အမေရိကန်ပြည်သက်နှစ်နိုင်ငံကြားကဏ္ဍအများပြားပူးပေါင်းဆောင်ရွက်မှုလုပ်မယ်လို့သမ္မတအင်ဂျူကပြောပါတယ်။ပြင်သစ်သမ္မတရုံးကလည်းအလားတူကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။တရုတ်နိုင်ငံတနိုင်ငံတည်းသာရှိတယ်ဆိုတဲ့မူဝါဒကိုအမေရိကန်ကလက်ခံထားပေမဲ့ထိုင်ဝမ်ကျွန်းကာကွယ်ရေးကိုတော့ဆက်လက်ကူညီသွားမှာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောလိုက်ပါတယ်။တကယ်လို့များတရုတ်ပြည်မာကြီးအစိုးရကထိုင်ဝမ်ကျွန်းကိုတိုက်ခိုက်လာရင်အမေရိကန်ကအကာအကွယ်ပေးမှာလားလို့သတင်းတောက်ကမေးမြန်းရမှာပြောဆိုလိုက်တာပါ
As we've done over multiple administrations we'll continue to help Taiwan with the sorts of capabilities that it needs to defend itself
အရင်အစိုးရလက်ထက်တွေတုန်းကလိုပဲထိုင်ဝမ်ကျွန်းကိုကိုယ့်ဘာသာကာကွယ်နိုင်စွမ်းရှိအောင်ဆက်လက်အကူအညီပေးသွားမှာပါလို့ဘရာဆဲမြို့ကနေတိုးဌာနချုပ်ယုံမှာကာကွယ်ဝင်ကြီးအစည်းအဝေးတက်နေတဲ့ဝင်ကြီးအော်စတင်ကပြောဆိုသွားတာပါ ကြာသာပတင်းတွေကအမေရိကန်ရုပ်သံဌာနတစ်ခုဖြစ်တဲ့ CNN နဲ့မေးမြန်းခန်းမှာသမ္မတဂျိုးဘိုင်ဒန်ကတရုတ်ပြည်မာကြီးအစိုးရရဲ့တိုက်ခိုက်မှုကနေထိုင်ဝမ်ကျွန်းကိုအကာအကွယ်ပေးဖို့ရည်ရွယ်ထားကြောင်းပြောဆိုခဲ့ပြီးတဲ့နောက်ကာကွယ်ရေးဝန်ကြီးကလည်းအလားတူသဘောထားကိုပြောဆိုခဲ့တာပါခင်ဗျာ
တရုတ်ဘက်ကနေစိတ်ဆိုးဒေါသထွက်မြဲအန္တရာယ်ရှိနေတဲ့အကြောင်းကပဲထိုင်ဝမ်ကိုပြင်သစ်လွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ဒီလအစောပိုင်းတုန်းကသွားခဲ့တာဟာအရှိအချဒေတာကဒီမိုကရေစီထွန်းကားတဲ့ထိုင်ဝမ်နဲ့ဥရောပနိုင်ငံတွေထိတွေ့ဆက်ဆံလို့တဲ့ဆန္ဒရှိတာကိုပြနေတယ်လို့ဒေတာရေးကျွမ်းကျင်သူတွေကတုံ့တက်ပါတယ်ပြင်သစ်အထက်လွှတ်တော်အမတ်အာလန်ရစ်ချတ်ဦးဆောင်တဲ့ထိုင်ဝမ်ချစ်ကြည်အဖွဲ့လွှတ်တော်အမတ်တွေဟာအောက်တိုဘာ6ရက်မှာထိုင်ဝမ်ကို900ကျော်ခီးသွားရောက်တာပါသူတို့ဟာသမ္မတဆိုင်ယွန်ဝမ်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးသမ္မတဆိုင်ကပြင်သစ်ကာကွယ်ရေးဝန်ကြီးဟောင်းတူဖြစ်တဲ့လွှတ်တော်အမတ်ရစ်ချတ်ကိုထိုင်ဝမ်အမျိုးသားစုချီးမြှင့်ပေးအပ်ခဲ့ပါတယ
်အမေရိကန်ဆေးကုမ္ပဏီဖိုင်ဇာနဲ့ဂျာမန်ဆေးကုမ္ပဏီ BioNTech တို့ပူးတွဲထုတ်လုပ်ထားတဲ့ကိုဗစ်ကာယောဂါကာကွယ်ဆေးဟာ9နှစ်ကနေ17နှစ်အရွယ်ရှိကလေးတွေအတွက်စိတ်ချရပြီး97ရာခိုင်နှုန်းအကာအကွယ်ပေးနိုင်ကြောင်းလေ့လာတွေးရှိချက်အထောက်အထားတွေကိုတောက်ကြနေကထုတ်ပြန်လိုက်ပါတယ်ခင်ဗျာအသက်9နှစ်ကနေ17နှစ်အကြာ2268ယောက်ကိုကိုဗစ်ကာယောဂါကာကွယ်ဆေး10မီမိုက်ခရိုဂရမ်ပမာဏဆေးနှစ်ကြိမ်ထိုးပြီးလေ့လာဆန်းသပ်ခဲ့တာဖြစ်ပါတယ်အဲ့ဒီနောက်အသက်12နှစ်နဲ့အထက်ကလေးတွေကိုတတိယအကြိမ်ထိုးပေးခဲ့ပါတယ်အမေရိကန်အစားအစာနဲ့ဆေးဝါးကုတ်ကဲ့ရေးဌာန FDA ကကလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးရေးအရေးပေါ်ခွင့်ပြုပေးတဲ့မတဲ့စဉ်းစားသုံးသပ်ဖို့၄ရက်လိုမှာတွေးရှိချက်တွေကိုထုတ်ပြန်ခဲ့တာပါအရေးပေါ်အသုံးပြုဖို့ FDA ကခွင့်ပြုပေးပေမဲ့အလားအလာရှိနေချိန်မှာပဲအမေရိကန်က9နှစ်ကနေ17နှစ်အရွယ်ရှိကလေးပေါင်း28သန်းကိုကိုဗစ်ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုလည်းသမ္မတအေဗျူတော်ကကြေညာခဲ့ပါတယ်ခင်ဗျာ
စနေနေ့မနေ့ကင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်စုစုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအကြက်တဲတွေကိုဖြည့်ရှင်းနိုင်ဖို့မြန်မာစစ်ကောင်းဆောင်ဘူဂျုံမူကြီးမင်းအွန်လိုင်းယာဒူးကဆင်းပေးဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကတိုက်တွန်းလိုက်ပါတယ်ဆေးအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေတွေဒီထက်ပိုဆိုးမလာအောင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကပါဝိုင်းဝန်းကြိုးပမ်းကြဖို့ကိုလည်းအထူးကိုယ်စားလှယ်ဘာဂနာအပြင်လူ့အခွင့်အရေးအထူးကိုယ်စားလှယ်ထွန်အမ်ဒရူးနဲ့မြန်မာသံတမန်ကြီးဦးကျော်မိုးထွန်းကလည်းတိုက်တွန်းခဲ့ကြတာပါအသေးဆုံးကိုတော့ကိုဇော်မိုးကျော်စူးစီးတင်ပြထားပါတယ်ဗျာ
စစ်တပ်ကအာဏာသိမ်းခဲ့တာ၈လကျော်ကာလအတွင်းကလေးတွေအပေါအဝင်လူပေါင်း1100ကျော်တည်ဆုံခဲ့ရတဲ့နောက်ဆက်တွဲအချက်အသေးတွေဟာပုံမူဆိုးဝါးလာနေတာကိုသာတွေ့မြင်နေရကြောင်းကုလသမဂ္ဂအတွင်းမူချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကတာဝန်ကအနားမယူခင်ကုလသမဂ္ဂမှာနောက်ဆုံးအစီရင်ခံတင်ပြရမှာသတိပေးလိုက်ပါတယ်အခြေအနေတွေဒီထက်ဆိုးမလာဖို့ဆိုရင်အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ယာဒူးကဆင့်ပေးတဲ့လို့လဲကုလသမဂ္ဂအထွေထွေညီလာခံရဲ့လူ့အခွင့်အရေးကိစ္စတွေကိုကင်တွယ်ရတဲ့တတိယကော်မတီမှာတောက်ကြနေကအစည်းအဝေးခံရမှာတိုက်တွန်းလိုက်ပါတယ
် If senior general Ming Aung truly cares about his country's future he must step down
ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့တိုင်းပြည်ရဲ့အနာဂတ်ကိုအမှန်တကယ်အလေးထားတယ်ဆိုရင်ယာရုကနေဆင်ပေးပြီးပြည်သူလူထုဆန္ဒနဲ့အညီတင်မြှောက်ထားတဲ့အရတားအစိုးရကိုတမရကနေအာနာလွှဲပေးလိုက်ပါမြန်မာနိုင်ငံကကလေးတွေလူငယ်တွေရဲ့အနာဂတ်ကိုဖျက်ဆီးခန်းနေရတဲ့အပေါ်မှာစိတ်မချမ်းသာဖြစ်နေကြတဲ့တမရသားတွေရှိမယ်လို့လဲကျွန်မယုံကြည်ပါတယ
်မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကြအတဲတွေကိုဆွေးနွေးဖြေရှင်းဖို့လိုအပ်ပေမဲ့လက်တတော်မှာစစ်အာဏာပိုင်တွေကစစ်ဆက်ဖြေရှင်းလို့ဘုံမရဘူးလို့လဲပြောပါတယ်မြန်မာနိုင်ငံမှာကြုံနေရတဲ့အကြအတဲတွေကိုကျော်လှပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့ကုလသမဂ္ဂအပေါင်းအဝင်နိုင်ငံတကာအတိုင်းအဝိုင်းကဆက်လက်ဖိအားပေးဖို့အရေးကြီးတယ်လို့လည်းပြောဆိုပါတယ
် In unison to pressure support and facilitate concrete steps
မြန်မာနိုင်ငံပြန်လည်တည်မြဲရေးနဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေရရှိဖို့အတွက်တိကျခိုင်မာတဲ့လှုပ်ဆောင်မှုတွေအတွက်ဖိအားပေးတာတွေကူညီဆောင်ရွက်ပေးတာတွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ညီညီညွတ်ညွတ်မလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကဆက်ပြီးဖြစ်ပေါ်နေဦးမှာပ
ါအထွေထွေညီလာခံတတိယကော်မတီမှာမြန်မာပြည်ကအခြေအနေတွေနဲ့ပတ်သက်လို့တင်ပြခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကလည်းအထူးကိုယ်စားလှယ်ရဲ့တိုက်တွန်းချက်ကိုအားပေးထောက်ခံတင်ပြခဲ့ပါတယ
် On early morning of 1st February the senior military officers came to democratically elected president ဦးဝင်းမြင့်
ဒီမိုကရေစီနည်းလမ်းတွေရွေးကောက်တင်မြှောက်ထားတဲ့တမနာကြီးဦးဝင်းမြင့်ထံဖေဖော်ဝါရီလ1ရက်နေ့မနေ့အစောပိုင်းမှာပဲရောက်လာပြီးတော့ယာယီကနေနှုတ်ထွက်ဖို့ချင်းချောက်ပြောဆိုပါတယ်တမနာဦးဝင်းမြင့်အနေနဲ့သူ့အသက်ကိုသာစွန့်ရင်စွန့်မယ်သူတို့ရဲ့ချင်းချောက်တောင်းဆိုမှုကိုလိုက်နာမှာမဟုတ်ဘူးဆိုပြီးတုတ်ပြန်ပါတယ်ဒါပေမဲ့လည်းနိုင်ငံတော်ပေါ်သစ္စာဖောက်မှုကြီးကိုကျူးလွန်ပြီးစစ်တပ်ကအာဏာသိမ်းယူပါတယ်အဲ့ဒီအချိန်ကဆက်လို့ကျွန်တော်တို့တိုင်းပြည်လေတစားတဲ့တစားအခြေအနေဆိုးလာပြီးရုံရုံပြည့်စည်လာတာဖြစ်ပါတယ
်မြန်မာပြည်မှာစစ်တပ်ရဲ့အကြမ်းဖက်ဖိနှိပ်မှုတွေကြောင့်မလွဲမရှောင်သာပြည်သူတွေအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်တိုက်ခိုက်နေရကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့လိုအပ်ကြောင်းတွေကိုလည်းဦးကျော်မိုးထွန်းကပြောဆိုခဲ့ပါတယ်အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာမြန်မာကိုယ်စားလှယ်ဦးကျော်မိုးထွန်းတို့နဲ့အတူ Tom M. Drew ကလည်းပြောဆိုခဲ့ပါတယ်။တတိယကော်မတီမှအစည်းအဝေးခံခဲ့တဲ့လူအခွင့်ရေးကိုယ်စားလှယ် Tom M. Drew ကလည်းနိုင်ငံတကာရဲ့အခမ်းကဏ္ဍကိုအလေးထားပြောသွားခဲ့ပါတယ်။အထူးသဖြင့်အာဏာသိမ်းစစ်ကောင်စီကိုလက်မခံဖို့တန်ခတ်ရေးယူရာတွေလုပ်ပြီးဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရောက်အောင်တွန်းအားပေးဖို့တိုက်တွန်းသွားပါတယ်
။ We can start by understanding that the junta depends on the international community to help it meet three fundamental needs: money,weapons and legitimacy
မြန်မာစစ်အာဏာရှင်တွေဟာသူတို့ရဲ့အခြေခံကျတဲ့လိုအပ်ချက်တွေဖြစ်တဲ့ငွေလက်နက်နဲ့တရားဝင်မှုဆိုတာတွေအတွက်နိုင်ငံတကာအတိုင်းအဝိုင်းကိုမှီကိုအားထားနေရတယ်ဆိုတဲ့အချက်ကိုကျွန်တော်တို့နားလည်သဘောပေါက်လာတဲ့နောက်အဲ့ဒီနေရာကနေစတင်လှုပ်ဆောင်နိုင်ပါတယ်ဒီအချက်၃ချက်ကိုပြစ်မှတ်ထားပြီးကျွန်တော်တို့လှုပ်ဆောင်နိုင်ပါတယ်တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေကိုတိုးချဲ့ပေးသွားနိုင်ပါတယ်ဒီလိုနီလန်းဟာမြန်မာပြည်သူတွေကိုကူညီလှုပ်ဆောင်ပေးဖို့အကောင်းဆုံးနီလန်းတွေဖြစ်ပါတယ
်အာဆီယံရဲ့ဆုံးဖြတ်ချက်ဟာအာဏာသိမ်းစစ်ကောင်စီကိုအထိနာစေခဲ့ကြောင်းမြန်မာနိုင်ငံကိုလက်နက်မယောင်းဖို့ကိုလုံခြုံရေးကောင်စီကမလုံနိုင်ရင်တောင်အဖွဲ့ဝင်နိုင်ငံတိုင်းကဝိုင်းဝန်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်းမြန်မာနိုင်ငံကိုစီးပွားရေးအရပိတ်ဆို့ရေးယူတဲ့နေရာမှာစွန့်အင်ကဏ္ဍကိုအဓိကထားလှုပ်ဆောင်ဖို့လိုကြောင်းတွေကိုThomas Andrew ကပြောဆိုခဲ့ပါတယ်ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်မကြာခင်တာဝန်ကအနားယူတော့မဲ့ခရစ်စတင်းဘာဂနာရဲ့တင်ပြချက်တွေကိုတော့အာဆီယံနဲ့ဒေသတွင်းနိုင်ငံတွေအပါအဝင်နိုင်ငံအတော်များများကထောက်ခံဆွေးနွေးခဲ့ကြပါတယ်တရုတ်နိုင်ငံကတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွေရဲ့တင်ပြချက်တွေနဲ့ပတ်သက်လို့ကန့်ကွက်တာထောက်ခံတာမျိုးမရှိဘဲပြဿနာတွေကိုအပြုသဘောဆွေးနွေးဖြစ်ရှင်းတာကိုအားပေးကြောင်းသာပြောဆိုခဲ့ပါတယ်မြန်မာရေးတင်ပြချက်တွေနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးမေးမြန်းကြတဲ့အထက်မှာအမေရိကန်ကတော့မြန်မာရေးမှာနိုင်ငံတကာကပုံမပြင်းပြင်းထန်ထန်တုံ့ပြန်ဆောင်ရွက်ဖို့အထူးကိုယ်စားလှယ်ရဲ့တိုက်တွန်းချက်ကိုလက်ခံကြောင်းနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေအပါအဝင်ခိုင်မာတဲ့ရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့တိုက်တွန်းခဲ့ပါတယ
်ကုဆောင်မှုကြောပြောပြသွားတာပါဗျာအခုတော့စကိုင်းတိုင်းတွင်တိုက်ခိုက်မှုဖြစ်ပွားတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်စကိုင်းတိုင်းအရာတော်နဲ့မြင်းမှုမြို့ကြားစစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခတ်ခဲ့ကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အရာတော်မြို့ကန်ရင်ကျေးရွာနားမှာရှိတဲ့ဒေသခံကာကွယ်ရေးအဖွဲ့စခန်းကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းဖျက်ဆီးပြီးအပြန်အလှန်တိုက်ခတ်ခဲ့တာလို့သူတို့ကပြောတာပါ။ဒီကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်။
စကိုင်းတိုင်းဒေသကြီးအရာတော်မြို့နယ်16မိုင်ဝေးတဲ့ကံရင်ကျေးရွာနားကဒေသခံကာကွယ်ရေးအဖွဲ့စခန်းတွေကိုစစ်ကောင်စီတပ်အင်အား200လောက်နဲ့အော်တိုဘာလ22ရက်မနေ့အစောပိုင်းမှာဝင်ရောက်စီးနင်းပြီးအပြန်အလှန်တိုက်ခိုက်ခံခဲ့ရတာလို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အရာတော်နယ်မြင်းမှုမြို့ချာမှာစစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တာလို့လည်းအရာတော် PDF တာဝန်ရှိသူတွေကအခုလိုပြောပါတယ်
။မနေ့ဒီစစ်ကောင်စီဘက်ကမနေ့၄နာရီကနေစပြီးတော့ကျွန်တော်ကံရင်ကလေးလာရောဝင်လာတာပေါ့နော်။ကဲကလေးလာရောဝင်လာပြီးတော့ကျွန်တော်တို့ဒီစကန်တစ်ခုမှာဒီရစကန်တစ်ခုဝင်ပြီးတိုက်ခိုက်တာပေါ့။ဒီစီးရီကတော့စုံစုံမှုလို့ရှိရတော့ကျွန်တော်ဒီစီးလက်နဲ့ဒီကူးကြီးကိုဒီတို့မိုင်းဆွဲဖို့တော့မိုင်းဒီစီးရီစုံစုံသွားပါတော့။ဟုတ်ကျွန်တော်တို့ဒီစကန်ကိုစတင်တော့ပြန်လာပြစ်တက်မှုမရှိဘူးကွာ။ကျွန်တော်တို့ဒီတိုင်းရောပြန်သွားတော့ဒီကျွန်တော်ဒီကမှုရရှိရတယ်။ဒါမှမိုင်းဆွဲတိုက်ခိုက်ပြီးတော့ကျွန်တော်တို့အောင်မြင်တာပေါ့နော်။ဒီလိုဆက်ရောက်ရတာအဲဆဲဦးတဲ့ဗလဲကြဆဲဦးတော့တရားရတာပေါ့နော်။အတားဆုံးခင်ရတာသိကြမသိဘူး။ဒီနောက်တစ်ခါနောက်တစ်ပွိုင်းကျတော့ဒီနောက်တစ်ပွိုင်းကလည်းမိုင်းဆွဲတိုက်ခိုက်ခံရတာပါလို့ဆိုတော့ဒီကမ်းမကူပြန်မှာဒီစကားတစ်ခုကိုပြန်ပြီးမီးရှို့ပြန်ပြီးတော့ဒီလိုဒီအပြန်မှာမိုင်းဆွဲတိုက်ခိုက်ခံရတာပါ။
ထိခိုက်ဒဏ်ရာရရှိမှုတွေနဲ့ပတ်သက်လို့တိကျအတိပြုလို့မရသလိုစစ်ကောင်စီဘက်ကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ စစ်ကောင်စီတပ်တွေဟာအရာတော်မျိုးအပိုင်တွေကကန်ရင်မလဲတာညောင်ပင်ကန်သုံးဆင့်စတဲ့ရွာတွေကိုပါဝင်ရောက်ရှာဖွေတာတွေဒေသခံတွေရဲ့ဆိုင်ကယ်တွေတံမိုးကြီးပစ္စည်းတွေကိုလည်းယူဆောင်သွားရတယ်ရှိတာကြောင့်ဒေသခံတွေစိုးရိမ်စိတ်နဲ့တိမ်းရှောင်နေရတယ်လို့လည်း PDF အဖွဲ့ဝင်တွေကပြောပါတယ်။စကိုင်းတိုင်းထဲမှာပဲရင်းမပင်မြို့နယ်ဗန်ဘွေးရွာအနီးမှာအောက်တိုဘာ23ရက်ညပိုင်းကလည်းဒေသခံ PDF တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်မှုတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်
။ဗန်ဘွေးရွာမှာဝန်တော်ပြောတယ်ပြီးသွားပြီးရွာပေါ့နော်။ဒီလိုပြီးရွာကိုဒေသခံကတော့ဒလိုင်းဆိုပြီးဒီကဝိုင်းနေတာအဲ့ဒါလွတ်သွားတာလွတ်သွားတော့ကျတော့ဟောဒီဒလိုင်းသွားပြီးတော့တပ်ကိုသွားခေါ်တာ။အဲစစ်တပ်သွားခေါ်တော့ကျတော့အမှန်ဒါရဲနေဒီကကမိုင်းဆက်ပြီးတိုက်ခိုက်တာပေါ့။အဲ့ဒါဗန်ဘွေးရွာမှာထိတ်လက်မှန်ရွာနဲ့ဗန်ဘွေးရွာနှိမ့်အားကြားထဲမှာအမှန်ပြင်းပြင်းထန်တိုက်ခိုက်နေရတာ။ဒီကြိမ်တဲ့ဒီကမှုက9ရောက်ပြီလေ6ရောက်တန်းရတယ
်။စကိုင်းတန်းရင်းမပင်ပလဲနယ်တွေမှာစစ်ကောင်စီတပ်တွေမကြခဏဆိုတလို့မိုင်းဆွဲတိုက်ခိုက်ခံရတာတွေရှိပြီးအော်တိုဘာ17ရက်ကလည်းရင်းမပင်နယ်နဲ့ပလဲနယ်မှာစစ်ကောင်စီရင်းနှံမိုင်းဆွဲတိုက်ခိုက်ခံရပြီးစစ်ကောင်စီတပ်က30ကြာဆုံးခဲ့တယ်လို့ဒေသခံ PDF တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့မော်တော်ယာဉ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်အချို့သာထိခိုက်ဒဏ်ရာရခဲ့တယ်လို့ VOA ကမေးမြန်းတာကိုပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ
။ကိုရဲမွန်ဖြစ်ပါတယ်ဗျာ။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အာဂရိလိုက်စားမှု၄မှုမှာတည်ဆဲအာဂရိလိုက်စားမှုတက်ဖြတ်ရေးဥပဒေပါအချက်တွေနဲ့ညီဆွနာမရှိဘဲတရားဆွဲဆိုထားတယ်ဆိုတာစစ်ဆေးတွေ့ရှိခဲ့ရတယ်လို့သူရဲ့ရှေ့နေတွေကပြောပါတယ်ဒီတစ်ပတ်မှာလည်းစစ်ကောင်စီဘက်ကအဓိကတက်သည့်ဖြစ်ခေါ်ဆိုထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းရဲ့ဇနီးဖြစ်တဲ့သူကလည်းလာရောက်ထွက်ဆိုခြင်းမရှိခဲ့ပါဘူးနေပြည်တော်ကအမှုကြားနာဝယ်အခြေအနေကိုတော့VOA သတင်းတော့မေခကသတင်းပေးပို့ပါရယ
်အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဒေါန်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှု၄မှုကိုအပတ်စဉ်တောက်ကြနေတိုင်းစစ်ဆေးနေတာမို့နေပြည်တော်တည်ထန်တရားရုံးမှာဒီကနေ့အောက်တိုဘာ22ရက်နေ့မှာရုံထုတ်ကြားနာစစ်ဆေးခဲ့ပါရယ်ဒီကနေ့အဂရိလိုက်စားမှုနှစ်ခုကိုစစ်ဆေးခဲ့ပြီးတရားလိုအနေနဲ့တရားစွဲထားတဲ့အဂရိလိုက်စားမှုကော်မရှင်ရဲ့စုံစမ်းစစ်ဆေးရေးမှုကိုရှေ့နေတွေကအပြန်အလှန်မေးခွန်းထုတ်ခဲ့ကြတာပါစစ်စေးမင်းမြတ်မှုတွေအရာအဂရိလိုက်စားမှုပုံမှန်ကျူးလွန်ကြောင်းခိုင်ခိုင်မာမာတက်တည်မပြနိုင်တာတွေထပ်မံတွေ့ရှိခဲ့ရတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတဦးက VOA ကိုပြောဆိုလိုက်ပါတယ
်ဖြစ်တဲ့အခါမှာဒီတရားလိုရဲ့ဒီစုံစမ်းစစ်ဆေးမှုတွေဟာဥပဒေနဲ့ညီသလားဆိုတာမညီဘူးလားဆိုတာကိုအခုပြန်လည်းပြောဖို့ပြီးပြီလေအဲအဲ့တော့အဂရိလိုက်စားမှုတက်တဲ့ဥပဒေဆိုတာတတိကျော်သောအမယ်တိုင်သာတွေရှိရမယ်အနာပြီးရှောက်ထားချက်တွေရှိရမယ်အခုတော့အခုဒီလိုပြောအောင်လို့ဦးရဲ့ပေးဦးလို့ဟိုတရက်နှစ်လ2014ခုဘက်ကကိုင်းသာဘူးမရှိတာကိုင်းသာမရှိရင်အရေးကြီးလို့ပြရအောင်အဲတရက်နှစ်လနှစ်နှစ်မှာအရေးဘက်ကလာပြန်ထားပြီးတော့ယာသူရှိတဲ့သူတွေမှန်တယ်အခုထိမ့်သိမ့်လိုက်တယ်နိုင်ငံတော်တိုင်ပင်ခံကိုလည်းထိမ့်သိမ့်ပြီးတော့မှစစ်သက်တွေစစ်ပြီးတော့မှတက်တွေစစ်ပြီးတော့ရတဲ့အချက်နဲ့ကိုမှတိုင်ကျက်ဖွင့်တာဆိုတော့အဲ့ဒါယာသူကျင်ထောင်ဥပဒေပုံမှန်150နဲ့မညီတဲ့သဘောတွေကိုသူကရှေ့ဖြစ်နေတာပေါ့
ဒေါန်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အဂရိအမှုတွေတဲက NRD အစိုးရလက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းပေးတဲ့ရွှေနဲ့ဒေါ်လာငွေတွေယူတယ်ဆိုတဲ့အမှုအတွက်တရားလိုပြတတ်တဲ့အနေနဲ့ဦးဖြိုးမင်းသိမ်းရဲ့ဇနီးကိုစစ်ကောင်စီဘက်ကတင်သွင်းခဲ့တာရှိခဲ့ပါတယ်ဒီတစ်ပတ်မှာဒီအမှုအတွက်ပြီးခဲ့တဲ့အပတ်ယုံချင်းမှာကောဒီတစ်ပတ်မှာလဲရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိမ်းရဲ့ဇနီးဒေါခင်မိမိကျွဲအမှုကြားနာပွဲမလာနိုင်ခဲ့သလိုအချိန်အတိုင်းတာအရာလဲအမှုလေးမှုစစ်တာမှာနှစ်မှုကိုသာစစ်ဆေးနိုင်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်နေတွေကပြောဆိုလိုက်ပါတယ်လက်ရှိစစ်ဆေးကြားနာနေတဲ့အာဂရိလိုက်စားမှုအမှုလေးမှုမှာဒေါန်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲဆိုထားတာနှစ်မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်စီမင်းသားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတွဲတမှုစုစုပေါင်းလေးမှုတရားစွဲခံထားရတာဖြစ်ပါတယ်။အော်တိုဘာ29ရက်ရှေ့တပတ်တောက်ကြမှာဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အဂရိလိုက်စားမှုတွေဆက်လက်စစ်ဆေးသွားဖို့ယုံကြည်ပေးထားပါသေးတယ်။ဒေါန်ဆန်းစုကြည်အပေါ်ရန်ကုန်တိုင်းဒေသကြီးမှာတရားစွဲထားတဲ့အဂရိလိုက်စားမှုနဲ့ဆွဲထားတဲ့အမှုတစ်ခုကိုမန်းလေးတိုင်းကိုပြောင်းရွှေ့စစ်ဆေးဖို့တရားလွှတ်တော်ချုပ်ကခွင့်ပြုထားပေမဲ့နေပြည်တော်တည်ထောင်တရားရုံးမှာဘယ်တော့စတင်စစ်ဆေးမယ်ဆိုတဲ့ရက်ကိုတော့မသိရသေးပါဘူး။လာမယ့်သတင်းပတ်တွေမှသာစတင်စစ်ဆေးမယ်ယုံကြည်ရက်ကိုသိနိုင်မယ်လို့ရှင်တွေကပြောဆိုထားပါတယ်ရှင်
။မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။တစ်ဆယ်တည်းမှာပဲစစ်ကောင်စီကကြေညာထားတဲ့လူငင်းတပ်သားခွင့်အမိန့်နဲ့ပြန်လွှတ်ပေးမယ်လို့သတင်းတွေ ထွက်နေသူတွေကလူသိထင်ရှားတဲ့စာရေးဆရာတွေဒီသတင်းစာဆရာတွေနဲ့အမှုပညာရှင်တွေပြန်လဲလွတ်မြောက်လာခြင်းမရှိသေးဘူးလို့ရန်ကုန်ရှိနေအတိုင်းပိုင်းကပြောပါတယ်။ပြန်လွတ်ပေးမယ်ဆိုပြီးတော့ဖမ်းဆီးထားသူအတော်များများပြန်လွတ်မလာသေးတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းပိုင်းကစိုးရိမ်နေကြတာပါ။အပြည့်စုံကိုတော့ဆက်ပြီးနားဆင်ရမှာပါ။ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆနပြပွဲအတွင်ပါဝင်ခဲ့လို့အဖမ်းဆီးခံရပြီးမြန်မာနိုင်ငံအကျဉ်းထောင်အသီးသီးမှအမှုရင်ဆိုင်ကြားနာစစ်ဆေးခံနေရသူတွေကလူ9000ကျော်ရဲ့အမှုကိုပိတ်သိမ်းပြီးပြန်လွှတ်ပေးမယ်လို့စစ်ကောင်စီကအောက်တိုဘာ18ရက်တနင်္လာနေ့ကကြေညာခဲ့တာပါစစ်ကောင်စီရဲ့လုံခြုံရေးတပ်သားခွင့်အမိန့်နဲ့ပြန်လွှတ်မယ်လို့သတင်းထွက်နေသူတွေကလူသိထင်ရှားတဲ့သတင်းစာဆရာစာရေးဆရာနဲ့အမှုပညာရှင်တွေလည်းပြန်လည်လွတ်မြောက်လာခြင်းမရှိသေးဘူးလို့VOA ရဲ့ပင်နိုင်ဆောင်မရှင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့အမှုလိုက်ရှင်းတွေဒေါ်နှင်းဝင်းအောင်ကပြောပါတယ်
။ဟိုစာရေးဆရာတွေလည်းမလွတ်ဘူး။ကျွန်မတို့တန်းမြအောင်လို့ဆိုလို့ဟိုနေတိချတာတော့လွတ်မယ်ဆိုပြီးတော့ပဲတိချတာလေ။ဒါပေမဲ့အဲ့လိုမပါလာဘူးပေါ့နော်အခုချိန်ထိ။သူတို့ပိုင်းတကွန်လို့ဆိုတဲ့မလွတ်လာသေးဘူ
း။ရာဇဇကြီးပုံမှန်905ကာကြီးနဲ့တရားစွဲခံထားရတဲ့အမှုပညာရှင်24ဦးနဲ့လူသိများကြော်ကြားသူ10ယောက်ရဲ့အမှုကိုပိတ်သိမ်းခဲ့တယ်လို့အာနာရိုင်တွေကပြောထားပါတယ်။ဖမ်းဆီးခံထားရသူတွေကထောင်ထဲချတဲ့နိုင်ငံရေးလှုပ်ရှားသူတွေကိုပြန်လွှတ်ပေးမယ်လို့စစ်ကောင်စီကပြောထားပေမဲ့သူတို့ပြောထားတဲ့အရေးအတွက်အတိုင်းပြန်လည်လွတ်မြောက်လာတာမတွေ့ရသေးဘူးလို့ရှင့်နေဒေါ်နှင်းဝင်းအောင်ကဆိုပါတယ်။
နိုင်ငံရေးတွေကလေ200နီးပါးကြံသေးတယ်ဒီအဲ့အဆောင်ဒီမှာကြံခဲ့သေးတယ်ဘာလို့ဆိုတော့ဒါဒီနေ့ကျွန်တော်တို့အမှုတွေနဲ့တွေ့ရခါမှာတို့ရဲ့ပြဿနာချက်ရပြီးတာပေါ့နော်ဒါယောက်ျားလေးတွေဆိုလည်းဒါကြံနေခဲ့သေးတယ်တချို့ကြော်များကြံသေးတယ်အဲ့ဒါဟို905တွေပြောတာနော်အကွဲတို့ဘာလို့ညာအဲ့ဒါတခြားဟာတွေမဟုတ်ပဲနဲ့905တွေပဲကြံတော့ခက်ခက်ဒါပေမဲ့တို့ကတော့အဲ့ဒီရဲကစရင်ပေးတဲ့သူပဲတို့လှုပ်ပေးရတယ်ဆိုပြီးတော့ပဲကြောလာတာပေါ့နော်ကျွန်တော်တို့အခုလက်တွေ့ချိန်ရတာကတော့အဲ့ဒါမရှိသေးဘူးဒီတော့ကြောင့်မရှိသေးဘူး
ပြန်လွတ်လာသူတွေတဲကတချို့လဲပြန်လဲအဖမ်းဆီးခံရတဲ့အခြေအနေမှာရှိနေတာပါမြန်မာစစ်ကောင်စီရဲ့လုပ်ရဟာနိုင်ငံတကာဖိအားတွေကိုရှော့ချဖို့သာရည်ရွယ်ပုံရတယ်လို့လူအခွင့်ရေးရှိနေဦးမင်းလွင်ဦးကသုံးသပ်ပါတယ
်စစ်ကောင်စီရဲ့လုပ်နေတဲ့လုပ်ရကနိုင်ငံတကာဖိအားတွေတက်တာတော့ဆိုပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာအပြစ်မဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကျဉ်းသားတွေပေါ့နော်တချို့ပြန်လွတ်ပြီးတယ်နောက်ပြီးတော့တခါသူတို့ပြန်လွတ်ပေးမယ်လို့ထုတ်ပြန်ထားတဲ့စီးရင်နဲ့တော့မကိုက်သေးပဲနဲ့အခုလွတ်လာတဲ့လူတွေကအတော်နေသေးတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ရတယ်။တချို့ကြတော့လေလွတ်ပြီးတော့မှတခါပြန်ဖမ်းတယ်ပြန်ဖမ်းတဲ့လူက130ကျော်လောက်ရှိတယ်လို့ကျွန်တော်သိရတယ်။အဓိကကတော့ဗျာစစ်ကောင်စီရဲ့ရိုးသားပုံလင်းမှုကိုအဓိကလူရတာပေါ့ဗျာ။အဲတော့လွတ်ပေးမယ်ဆိုတဲ့လူတွေကိုပြန်လေလွတ်ပေးဖို့ကြိုးပမ်းထားတဲ့အတိုင်းလွတ်ပေးရမယ်။နောက်ပြီးတော့ဆက်လက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတဲ့လူတွေလည်းချမှတ်ပြီးတော့လွတ်ပေးဖို့လိုတယ်။ဒါမှသာနိုင်ငံတကာကစစ်ကောင်စီပေါ်မှာအယုံကြည်ရှိလာမှဖြစ်တယ်။
မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ထွန်းအမ်ဒရူးကတော့အကျဉ်းသား9000ကျော်ပြန်လွတ်ပေးမယ်လို့စစ်ကောင်စီကကြေညာထားပေမဲ့လွတ်ပေးပြီးမှပြန်လည်ဖမ်းဆီးခဲ့တဲ့သတင်းတွေကိုသူရရှိထားကြောင်းတောက်ကြနေနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အထွေထွေညီလာခံတတိယကော်မတီမှာပြောဆိုခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းဖမ်းဆီးခံခဲ့ရသူပေါင်း8000ကျော်ရှိပြီးအဲ့ဒီထဲမှာသတင်းတောက်အ ਨੇ စုံအယောက်တရာပါဝင်ကြောင်းလူအခွင့်အရေးကိစ္စတွေကိုကန့်တွယ်ရတဲ့တတိယကော်မတီကိုအထူးကိုယ်စားလှယ်ကတင်ပြခဲ့ပြီးစစ်ကောင်စီကပြန်လွှတ်ပေးဖို့ကတိပြုထားတဲ့အတိုင်းလက်တွေ့ဖြစ်မဖြစ်ဆိုတာအနီးကပ်စောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာVOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုသွားရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့ထုတ်လွှင့်ချက်တွေကို Facebook မှာရော VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese@burmese.voanews.com ဆိုတဲ့စာမျက်နှာမှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ဗျာမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ်။ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelcha 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 25 kHz 11133 line meter 40 kHz 0433 line meter 51 kHz 5805နဲ့ line meter 190 kHz 1505ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တထုတ်လွှင့်တဲ့အခါမှာတော
့ organic catalyst ဆိုလူတွေမကြောက်ဘူး catalyst ဆိုသုံးမယ်ဆိုရင် hydrogen တို့ platinum နဲ့ deputer ကိုပဲသိကြတယ်အဲ့တော့ platinum palladium
မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တထုတ်လွှင့်ဖို့အလှည့်ရောက်လာပါပြီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရသူတွေကထောင်ထဲချီတဲ့အကျဉ်းသားတွေကိုပြီးခဲ့တဲ့ရက်ပိုင်းကပြန်လွှတ်ပေးတာတွေရှိပေမဲ့ပြန်လွှတ်စီရင်ထဲမှာပါပြီးမှပြန်လဲလွတ်မြောက်လာခြင်းမရှိသူတွေရှိသလိုတချို့ကလည်းပြန်လွတ်လာပြီးကမှအဖမ်းခံလိုက်ရတာတွေလည်းရှိနေပါတယ်ပြန်လွတ်လာမဲ့သားတွေအတွက်ထောင်ရှိမှနေစဉ်သွားရောက်စောင့်ဆိုင်နေကြတဲ့မိခင်တချို့ရဲ့ပြောပြချက်ကိုဒီသတင်းပတ်မှာမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးကစူးစီးတင်ပြထားပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းစန့်ကျင်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထိန်းသိမ်းခံထားရသူတွေနဲ့တရားစွဲဆိုခံရပြီးအမှုရင်ဆိုင်နေရသူ9000ကျော်ရဲ့အမှုတွေကိုလူငယ်တက်တာခွင့်ပေးမယ့်အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအောက်တိုဘာလ18ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်ဒီသတင်းပတ်ထဲမှာဖမ်းဆီးထိန်းသိမ်းခံရသူတချို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။မြန်မာနိုင်ငံအချင်းတောင်တိတိကပြန်လည်လွတ်မြောက်လာသူပေါင်း2500ကျော်ပြီလို့လည်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။ဒါပေမဲ့အခုလိုပြန်လွတ်လာသူတွေထောင်ထဲချီရှိပေမဲ့လို့ပြန်လွတ်လာပြီးတော့မှချက်ချင်းပြန်လည်ဖမ်းဆီးထိန်းသိမ်းခံရသူတွေကလည်းရှိနေပါတယ်။ဆေးအနာသိမ်းမှုစန့်ကျင်ရေးလှုပ်ရှားမှုတွေမှာပါလို့တားနှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားတဲ့မိခင်တဦးကတော့လူငယ်တက်တာကွင်းနဲ့သူသားတူပြန်လွတ်လာပြီးတော့မှချက်ချင်းပြန်အဖမ်းခံရလို့မခံစားနိုင်အောင်ဖြစ်နေရတယ်လို့ပြောပြပါတယ
်19ရက်နေ့ည7နာရီခွဲလောက်မှာပြန်လွတ်လာတဲ့သမီးက9နာရီ25မှာပြန်ဖမ်းသွားတယ်ခဏလေးပဲတွေ့လိုက်ရတဲ့တားရရလေးသူ့ကိုပြန်ဖမ်းမှဘူးလို့နေရတယ်ဝမ်းဆရာရဲ့ကျွန်တော်ကမိသားစုနဲ့တော့မကြောက်ပေးပါဘူးတဲ့ကျွန်တော်တော့ကတည်းကလူသားလို့တော့မကောင်းလို့ပါတဲ့မနေ့ကညကျွန်တော်ဆင်းတရားမှာပါပြောတာတော့မရောတဲ့ညလုံးမသမီးရဲ့သူပြန်ဖမ်းမိရအိမ်လို့လည်းမရောပါဘူးခမင်းနဲ့ညလေးကမစားနိုင်ဒီလောက်ပူဆိုးနေရတာဘလို့လို့တင်းစားနိုင်မယ်သမီးရဲ့အိမ်လို့လည်းမပြောဘူးသူကြောင့်လေတွေ့တွေ့ပြီးတော့ဒီညနေစားနေကြီးရသာလာတယ်။ကိုရဲတဲ့မင်းရောပြင်ဆိုင်သေးပါတဲ့အမေအကူရတဲ့သမီးတော့ပြောင်းနေပြီဆိုတော့အမေပြောနေမှာမို့တဲ့။ကိုရှင်းမယူပြင်ဆိုင်တော့တဲ့။ဘယ်လိုလဲရှိရသမီးအဲ့ဒီမထိနိုင်ဘူးနော်
။ပြန်လွတ်ပေးပြီးတော့မှအခုလိုနေအိမ်မှာလာရောက်ဖမ်းဆီးခံရသူတွေရှိတယ်လို့ထောင်ဘူးဝမှာတွင်ပြန်ပြီးဖမ်းဆီးခံရတဲ့သူတွေမနက်ပိုင်းပြန်လွတ်ပြီးညနေပိုင်းပြန်ဖမ်းခံရသူတွေလည်းရှိနေတာပါဖမ်းဆီးချိန်မှာလည်းဘာကြောင့်ပြန်ဖမ်းနေဆိုတာကိုအကြောင်းပြချက်တစုံတရာမပြောဘဲမေးစရာရှိလို့ပြန်လာခေါ်လာလို့သာပြောပြီးအကြံပန်းပြန်ခေါ်သွားခဲ့တယ်လို့လည်းလွတ်မြောက်လာပြီးမှပြန်ဖမ်းခံရသူရဲ့မိခင်ကပြောပြပါတယ
်ကောက်ကျုပ်ပြီးအိမ်လဲကြာရောစကားပြောနာဖို့တော့အဲ့လိုပြောနေတဲ့အချိန်မှာတမီးလည်းတစ်ခုငါးယောက်ရောက်လာတယ်ရောက်လာပြီးတော့ဥယျင်ထွေးတဲ့ဟုတ်တယ်တဲ့ကျွန်တော်ပဲတဲ့သူအဖေကပြောလဲပြောအဲ့ဒါဆိုလို့ရှိရင်လည်းထောင်ထဲလွတ်လာတာဒီမလေးတဲ့ကျွန်တော်သားတဲ့မိကျက်ရှိလို့တဲ့ကျွန်တော်တို့စခန်းကိုပြန်ခေါ်ရမယ်တဲ့ဆရာရဲ့တဲ့မနက်မှပြန်ခေါ်ပါလားတဲ့လက်မှတ်ထိုးခိုင်းမှုကျွန်တော်တို့တဲ့မနက်ကျလာပေးမှာပါတဲ့မိသားစုလေးနဲ့လာပို့ပေးမှာပါတဲ့နေရဦးတဲ့အဲ့ဒါဆိုလို့ရှိရင်မြို့နယ်မြို့နယ်လိုက်ပြီတဲ့အဲ့နဲ့တည်းဟောဟောဆရာတဲ့ကျွန်တော်မိသားစုလေးနဲ့တော့မားတဲ့မပြောရသေးပါဘူးဆရာရဲ့တဲ့ ကျွန်တော်လိုက်ပြီးတော့ဖွေးပြပါမယ်လေဆိုပြီးသားကြီးကလိုက်သွားလိုက်သွားအာဖတ်ထဲမှာရောသမီးရဲ့ကိုလိုလူကိုဖမ်းလာတာရှိသေးတယ်သိလားဒီကတော့အန်တီဒါပါဝါတဲ့ကြောင့်အန်တီကကျမတို့လည်းလိုက်မယ်လေလို့သူ့အဖေကလည်းကျွန်တော်လိုက်မယ်တဲ့ဆိုတော့လေကားကိုကားတစ်ခါရောက်ဖွင့်ပြီးတော့တားကြီးကိုစောက်တုံးထလိုက်တဲ့ကားတွေဝင်သွားအောင်သိလားတွန်းလဲတွန်းလိုက်တော့တခါတည်းသူ့အဖေကကျွန်တော်လိုက်မယ်ကျွန်တော်လိုက်မယ်သူ့ဖေတခါတည်းပြန်တွန်းထုတ်ခဲ့ပြီးတော့ကားမဆန့်အောင်လည်းနေခဲ့တယ်ဆိုပြီးတွန်းထုတ်ပြီးသားပြေတော့အန်တီတို့လည်းဘာလို့လို့လောက်ရမှမသိဘူးအဲ့ဆိုကျမတို့လည်းလို့စခန်းအောင်လိုက်မယ်လို့ဆိုလိုက်ခဲ့ကြီးတဲ့ကိုကနဲ့ကိုလိုက်ခဲ့တဲ့ကျွန်တော်တို့ကားတော့တဲ့ဒီမဆန့်တော့ဘူးတဲ့အဲ့ဒါနဲ့အရင်ကမှလည်းသူကားထုတ်ပြီးတော့အချင်းလိုက်တော့တမီးရဲ့စခန်းရှိလဲကြောက်တကားတွေပြိတ်သွားပြီအန်တီတို့ခွင်းမောင်းတို့လိုမောင်းထုတ်တယ်ဘသူမှမလာဘူးတဲ့ထောင်ထဲကိုပြန်ခေါ်သွားတာနေလိမ့်မယ်တဲ့ထောင်ထဲကိုပို့လိုက်လိမ့်မယ်တဲ့ဒီချင်းရလက်မှာဆက်လို့ချင်းဆိုတော့အန်တီတို့လည်းဆက်နေလို့မရတော့ဘူးလေဆက်နေလို့မရတော့အန်တီတို့လည်းပြန်လာတာပေါ့ပြန်လာပြီးတော့ဒီနေ့ထဲမှာမကောင်းတော့ငိုပဲငိုနေတာပေါ့တမီးရဲ့အန်တီညီမတွေကလည်းအကုန်လုံးငိုကြတာပေါ့แต่ก็อันนี้สาดิตั้วจุยတော့จุยလို့ရတယ်တဲ့ဒီနေ့ခင်းလက်ကြောအန်ဒီသမင်းဘူးတော့ပြီးသမင်းဘူးလဲယူထားလိုက်သေးတယ်ပြီးလက်ပြီးတော့ထောင်မာကြီးကိုပို့လိုက်ပြီးတဲ့ဆိုပြီးအန်ဒီကိုပြန်ပြောတယ်သမီးရဲ့သူဖမ်းသွားပြီးတဲ့အန်ဒီကမတွေ့ရဘူးလေမနက်ကလည်းလူကြုံပဲပြေးလို့ရတယ်မတွေ့ရဘူးနေ့ခင်းဆက်သွက်ပြန်ပြတ်သွားတာပေါ့သမီးရဲ့
ပြန်လည်ဖမ်းဆီးခံရခြင်းကစပြီးဘယ်နေရာမှာဘယ်လိုပုံစံရှိနေတယ်ဆိုတာမသိရဘူးလို့လည်းဒီမိခင်ကပြောပြပါရယ်။ပြန်ဖမ်းခံရတဲ့သားအပြင်နောက်ထပ်သားတဦးကလည်းဖမ်းဆီးထိန်းသိမ်းခံထားရတာပါ။အရင်ကတော့အချုပ်တစ်ခုထဲမှာညီကိုနှစ်ယောက်ရှိနေရကအခုကတော့တစ်ယောက်တစ်နေရာစီဖြစ်သွားတဲ့အပြင်ပြန်ဖမ်းခံရတဲ့သားဘယ်နေရာမှာရှိနေမလဲဆိုတာကိုပါမသိရတော့တာမို့မိခင်တယောက်အတွက်တော့ကရောက်နေရတာပါ။
မင်းကြီးရှိတယ်နဲ့ပြန်လို့ပေးမယ်ဆိုပြီးတော့ခေါ်လာတဲ့သမီးရဲ့ဘာမှလည်းမပြောဘူး။ตัวนี้ผมเนี่ยว่ามีอ่ะตะช่องเล็กๆอ่ะพี่อ่ะเนี่ยคันตู้รอเลยตะมีอ่ะพี่ป้าเนี่ยบโลว่าปู่ๆทางดีล่าสุดเลยสมบูรณ์เลยอ่ะเนี่ยเซมมาดีนะตายเนี่ยเนี่ยตะคาเว้ยปู่อ่ะดิตัวตั้งเลยอ่ะมีอ๋อนี่อ่ะพี่ป้าลงๆลงอ่ะแต่เนี่ยมันตีรอทุกคนละลาไปตัวตะมีเอ๋จอดาบอกอีเอ๋เนี่ยจะมาอยู่ที่ไซน์อ๋อเนี่ยကိုကြီးအရေးကြီးတယ်လေကိုကြီးအကြောက်ကတလုံးကူတာတဲ့ခါကြတော့လေကိုကြီးမှာတော့ပါပါသူတို့ရိုက်နှက်ထားတာအစ်စ်မပြေဘူးလေသူကြီးရဲ့သူတို့စာဖန်ငါးလပိုင်းနေရနေမှာစာဖန်သွားတော့ငါရိုက်ထားတာလေးနှာနှင်းလေးမှပြီးနေရစာရန်လေးနားမှာလေခဏတည်းနဲ့ထူထားတာမေးရဲ့တဲ့တာဟုတ်လေအဲ့ဒါလေးဆွဲပေးပါနော်လေဆွဲပေးနေသားရဲ့လို့လေးဆွဲပေးမယ်မပူပါနဲ့လို့အန်ဒီအလိုလေးပဲပြောရုံရှိသေးတယ်နောက်ကနေလာဖမ်းတော့ဒီဘာတိုင်းတော့ပူလာဖို့သမီးရဲ့ဒါပေမဲ့အခုမြင်ခုပြောင်းကြီးလောက်သွားတာတော့သမီးရဲ့မလွတ်ချင်မလွတ်ပါနဲ့အန်ဒီထီလို့ရပါတယ်ညင်းပြီးမှအလိုကြီးလောက်သွားတာအေးအန်ဒီရှင်းတော့ဖမ်းသွားတာယူအန်ဒီဘလို့လို့ခံတော့နိုင်မလဲမလွတ်နဲ့လေသူတို့ညီကိုမြောက်တူတူရှိတာပဲလေသမီးရဲ့အခုတော့တယောက်တစ်ခါပြီးဖြစ်နေတော့ဘယ်လိုက်လို့မရမှန်းမသိအထီးရညီလေးရလည်းဘာမှမသိဘူးသူကိုကြီးအပြစ်မှရှိနေတယ်လို့ပဲထင်နေတာလေ
ဒီမိခင်လိုပဲသားကိုခဏတွေ့ပြီးတော့မှပြန်အဖမ်းခံရတာကိုကြုံရတဲ့သူတွေရှိသလိုလွတ်ဖို့အတွက်စာကြထားပြီးတော့မှမလွတ်သေးလို့ထောင်ရှိကိုနေ့စဉ်သွားဆောင်နေကြတဲ့မိခင်တချို့ကလည်းရှိနေပါသေးတယ်။သားနှစ်ယောက်အဖမ်းခံထားရတဲ့ရန်ကင်းမြို့နယ်ကမိခင်တဦးကတော့အောက်တိုဘာလ18ရက်လူငယ်ချမ်းသာကွင်းတွေပေးမဲ့အကြောင်းမကြညာခင်ကတည်းကသူ့သားတွေပြန်လွတ်မဲ့အကြောင်းစာကြထားပြီးသားဖြစ်တာမို့အခုလိုလူတွေထောင်ထဲချီလွတ်လာတဲ့အချိန်မှာသားတွေကိုပြန်တွေ့ခွင့်ရဖို့မျှော်လင့်ပြီးထောင်ရှိမှာဒီရက်ပိုင်းနေ့တိုင်းသွားဆောင်နေတယ်လို့ပြောပြပါရယ်
။ဆောင်နေမနေ့ကလည်းမနေ့9နာရီကနေပြီးတော့ည10နာရီခန့်အခုလည်းအခုဒီနေ့တော့ပြန်လာတာပြန်လာတယ်အဲ့မှာကားပေါ်အစင်ဆီယာမပုံးချက်လို့ကင်လိုက်တာဆီယာမ။နောက်ပြန်လည်းဆက်ဆောင်မှာလူတို့ပါသူတို့လွတ်လို့မလွတ်တော့
။သားနှစ်ယောက်ဖမ်းခံထားရတာ9လကျော်နဲ့10လလောက်ရှိနေပြီးဒီကာလအတွင်းသားရီနဲ့တစ်ချိန်မှတွေ့ခွင့်မရသေးဘူးလို့လည်းမိခင်ဖြစ်သူကပြောပြပါဗျ။သားငယ်ဖြစ်သူကတော့ဖမ်းဆီးတဲ့အချိန်မှရောစစ်ကြောရေးမှပါရိုက်နဲ့ဖမ်းဆီးတာခံခဲ့ရတယ်လို့လည်းမိခင်ကပြောပြပါဗျ။လက်ရှိမှာသားရီရဲ့ကျန်းမာရေးနဲ့ပတ်သက်လို့စိုးရိမ်နေတဲ့အကြောင်းလည်းသူကပြောပါဗျ။ဒ
ီလာမယ့်17လပိုင်း7ရက်နေ့ဆိုလို့ရှိရင်7လတင်းတင်းပြည့်ပြီ။အကြီးကောင်ကကြတော့ဒီ9ရက်နေ့ဆိုရင်17လပိုင်း9ရက်နေ့ဆိုရင်9လတင်းတင်းပြည့်ပြီ။ဆရာမတစ်ချက်မှမတွေ့ရတယ်ဘူးချိန်ကြီးမိလျာငိုးတော့ငိုးတယ်ဆရာမရင်ခဏတော့ဆရာမရင်တလေရကြာလာအခုအတွင်းထဲမှာဟိုမွာပဲ ခုနလာပိုင်းကလွတ်လာတဲ့အကောင်ကြီးကကလေးလေးကပြောတော့ကြော်စင်တို့ကလည်းတော်တော်ပိန်နေတဲ့အန်ဒီကအန်ဒီတဲ့ပုံကြီးကပုံတိုက်မှမဟုတ်ဘူးလေအဲ့လိုလူလူငါဒီစာရေးတော့တာဝနေတယ်ဟိုပါပါတယ်ဘောင်းမီနေနေစိုက်ကြီးကပေးတော့ပါလို့ပြောနေတယ်ဆိုပြီးတော့အန်ဒီရဲ့အဲ့ဒါနေကြီးနေနေနေနာနေမှာတဲ့အန်ဒီသာအဲ့ကြော်စင်တို့ကလည်းတော်တော်ပိန်သွားတာလေအဲ့လိုပြော
မလွတ်မြောက်သေးတဲ့သားတွေအတွက်ထောင်ရှိမှာနေစဉ်သွားဆောင်နေစေဖြစ်တယ်လို့သူတို့ပြန်လဲလွတ်မြောက်လာဖို့အတွက်ရှင်းနေနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လဲဒီမိခင်ကပြောပါတယ
်ရှင်းနေနဲ့ပဲဆက်သွားမှာပေါ့ဆရာမရဲ့အခုလည်းတရားသူကြီးကအဲ့ဒီအခုဒီပိတ်သိမ်းနေမှာမပါခင်တော့ကလေဟိုဟာတရားသူကြီးကပြောတယ်တဲ့တက်တည်ခေါ်ခဲ့ပါလို့ပြောတယ်တဲ့တက်တည်လေးငယ်ရောက်လောက်ခေါ်ခဲ့ပြီပါပေါ့အဲ့လိုသူတို့မတရားဖန်တာတွေဟာငါတို့ကဘယ်ကတက်တည်ရှာမှာလဲလို့ဘသူမှလည်းမလိုက်ရဘူးလို့ဒီအတာမျိုးတက်သေးဆိုတာလို့မင်းကဘယ်လောက်ပြီလို့လဲဆိုပြီးတော့တက်သေးကိုတောင်မှထပ်ချုပ်မဲ့လူလိုမျိုးကိုလို့ဘသူကယုံကြည်မှာတော့လို့သူတို့ကိုတက်သေးကလိုက်နိုင်မှာလေလို့အဲ့လိုပြောလိုက်တယ
်မြန်မာနိုင်ငံမှာဆီယာနာသိမှုနောက်ပိုင်းမလွတ်မြောက်သေးတဲ့သားတွေအတွက်စိုးရိမ်ပူပန်တောကရောက်နေရတဲ့ဒီလိုမိခင်တွေကတော့အခုအချိန်မှာအများအပြားရှိနေတာပါစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရသူပေါင်း 9,000 ကျော်ရှိပြီး9,000 ကျော်ကဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲပဲလို့နိုင်ငံရေးအကျဉ်းသားများကကြီးစောင်းချောင်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်။ဒီထဲမှာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေအများပြားပါပါတယ်။ဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုအပြီးစစ်ကောင်စီရဲ့ပြစ်ခတ်နှိမ်နှင်းမှုတွေဖမ်းဆီးနှိပ်စက်မှုတွေအတွင်းသေဆုံးရသူ 1,100 ကျော်ရှိတာမှာလေအများစုကလူငယ်တွေဖြစ်ပြီးအရွယ်မရောက်သေးတဲ့ကလေးငယ်တွေတောင်ပါတာမို့ကုလသမဂ္ဂနဲ့ပြည်တွင်းပြည်ပလူခွင့်ရေးအဖွဲ့တွေကတော့မြန်မာစစ်ကောင်စီကိုဝေဖန်ရှုံချနေကြတဲ့အကြောင်းတင်ပြရင်းဒီသတင်းမှန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျွန်မခင်ဗျာပြပါရှင
်။အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါနားဆင်ရမှာကတော့တူတာဆွန်လင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်။ကိုအောင်ကပြောပြမှာပါ။
ရေကန်ဆွေရကနိုင်ငံတော်ဝန်ကအကြောင်းတွေအများပြည်သူသွားလာရအစားအုပ်တွေအတွင်းမှာနှာခေါင်းစည်းတက်ဖို့ညွှန်ကြားချက်စီမင်းတွေထုတ်ပြန်ထားပေမဲ့လည်းတချို့ကတော့နှာခေါင်းစည်းမတက်နိုင်မှုဆိုပြီးတော့ပြင်းပြင်းထန်ထန်ထုတ်ပြန်ကြပါရယ်အထူးသဖြင့်အခြေခံပညာအကြောင်းတွေပြန်ဖွင့်တဲ့ခုလိုချိန်မှာကျောင်းသားကျောင်းသူတွေနှာခေါင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးတော့လည်းပြည်နယ်ဆွေရကဒေသကျောင်းအုပ်ချုပ်သူတွေအပေါ်မှာသာဆုံးဖြတ်စေခဲ့တာပါဒီကြောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်အမေရိကမှာကျောင်းတွေပြန်ဖွင့်မှုစတင်ပြင်ဆင်ချိန်ကတည်းကကျောင်းအုပ်ချုပ်ရေးဘုတ်အဖွဲ့အနေနဲ့ကျောင်းသူကျောင်းသားကလင်းငယ်တွေကျောင်းပြန်လာချိန်မှာနှာခေါင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးမိဘတွေပါဝင်တဲ့ဆွေးနွေးပွဲကျင်းပခဲ့ကြတာပါဖလော်ရီဒါလိုတချို့ဒေသတွေမှာတော့မိဘတွေကသူတို့ကလေးတွေနှာခေါင်းစည်းတက်ဖို့မလိုအပ်ဘူးဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးတွေရှိပါတယ်ဒါပေမဲ့လည်းကာကွယ်ဆေးထိုးလို့မရသေးတဲ့အသက်12နှစ်အောက်ကလေးတွေအတွက်ဘေးအန္တရာယ်ကာကွယ်ဖို့တချို့တာဝန်ရှိသူတွေကလိုလားနေတာပါဂျော်ဂျီယာပြည်နယ်ဟင်နရီခရိုင်ပညာရေးမှူးမေရီအဲလိဇဘက်ဒေးဗစ်က
We've stayed at mask optional and now
နှာခေါင်းစည်းတက်မတက်ကိုဘာသာရွေးချယ်ခွင့်ပေးထားပေမယ့်အခုတော့ကူးစက်မှုကာကွယ်ဖို့အတွက် CDC ရဲ့အကြံပြုချက်အတိုင်းအားလုံးနှာခေါင်းစည်းတက်ဖို့လေးလေးနက်နက်ထပ်မံတိုက်တွန်းပါတယ
်ကိုဗစ်ကာယောဂါစဖြစ်ကာစားကာလကလေးကနှာခေါင်းစည်းတက်ဖို့လိုမလိုဆိုတာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအယူဆပေါ်အခြေခံကွဲပြားခဲ့တာပါ Republican တွေတော်တော်များများကနှာခေါင်းစည်းတက်ဖို့မလိုလားသလိုကာကွယ်ဆေးထိုးဖို့လည်းတွန်းဆုတ်နေကြပါတယ်ဒါအပြင်ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့သတင်းမှားတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နေတာကြောင့်တချို့ကဆေးထိုးဖို့ကြောက်ရွံ့နေကြပါတယ်ဂျော်ဂျီယာပြည်နယ်မက်ဒေါနာမျိုးကကလေးမိဘတဦးဖြစ်သူဒန်နီယယ်ဒန်နီက
ဒေါဂါရီထက်ကူးနေတယ်ဆိုပေမဲ့အရင်လောက်ထိအခြေအနေမဆိုးဘူးဆိုရင်တော့နှာခေါင်းစည်းတက်မတက်သူတို့ဘာသာသူတို့ဆုံးဖြတ်ပါစေ
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ဒယ်လ်တာမျိုးကွဲကြောင့်အပြင်ကာကွယ်ဆေးမထိုးကြသူတွေကြောင့်ကြောပြန်ကူးစက်မှုတွေများလာတဲ့အချိန်မှာပဲအခြေခံပညာကျောင်းတွေပြန့်ဖွဲ့လာပါဆေးရုံမှာတက်ရောက်ကုသနေသူတော်တော်များများဟာလည်းကိုဗစ်ကာကွယ်ဆေးထိုးမထားသူတွေပါဒါအပြင်နောက်ထပ်မျိုးကွဲတွေတောင်ထပ်တွေ့နေရပြီလို့သတင်းတွေမှာဖော်ပြကြတာကြောင့်တချို့မိဘတွေကကလေးတွေကျောင်းလွတ်ဖို့စိုးရိမ်နေကြပါတယ်ကလေးမိဘတဦးဖြစ်သူဟော်လီဖရီးမန်က
I feel really upset that we didn't have a safe choice
ဒီနေ့ဒီမနီလန်ရွေးချယ်စရာမရှိတာကတော့စိတ်မကောင်းစရာပါလူမှုအတိုင်းအဝိုင်းအတွင်းမှာလည်းအန္တရာယ်နဲ့ရင်ဆိုင်ရအောင်လုပ်နေတယ်လို့ဖြစ်နေပါတယ်ဟင်နရီခရိုင်အစိုးရကအများသွားလာနေတဲ့အဆောက်အဦအတွင်းမှာနှာခေါင်းစည်းတက်ဖို့စီမင်းထုတ်ထားပေမဲ့ကလေးတွေကတော့ဒီအန္တရာယ်ကြောက်ရောက်မဲ့ဘေးကနေအကာအကွယ်မဲ့နေပါတယ်
ကယ်လီဖိုးနီးယား၊လူးဝီစီယားနာ၊အော်ရီဂွန်၊ဝါရှင်တန်အပြင်တချို့ပြည်နယ်တွေမှာကာကွယ်ဆေးထိုးထားသူတွေအပါအဝင်ကျောင်းသားကျောင်းသူနဲ့ဆရာဆရာမတွေဝန်ထမ်းတွေအားလုံးနှာခေါင်းစည်းမဖြစ်မနေတက်ဖို့စီမင်းထုတ်ပြန်တာဖြစ်တယ်လို့ကိုဗစ်အကြီးအကျယ်ကူးစက်နေတဲ့ဖလော်ရီဒါ၊တက်ကဆက်၊အာကင်ဆာ၊အရီဇိုနာ၊အိုကလာဟိုမာစတဲ့ပြည်နယ်တချို့မှာတော့အစိုးရကျောင်းတွေမှာနှာခေါင်းစည်းတက်ရမယ်ဆိုတဲ့စီမင်းကိုမဖြစ်မနေလိုက်နာဖို့မလိုအပ်ဘူးဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါစတင်ခဲ့တဲ့2020ဦးပိုင်းကစလို့လူများကြားစိုးရိမ်ထိတ်လန့်ခဲ့ကြပြီးကျောင်းတွေပိတ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုကျောင်းပြန်ဖွင့်ချိန်မှာတော့မိဘတွေကသူတို့ကလေးတွေကိုပုံမှန်စာသင်ကျောင်းကိုမလွတ်တော့ပဲကိုယ့်အိမ်မှာပဲကိုယ်တိုင်စာသင်ပေးကြပါတော့တယ်။ဒီအကြောင်း AP သတင်းကိုအခြေခံပြီးတင်ပြပေးရမယ်။ကိုဗစ်ကပ်ရောဂါကြောင့်ကျောင်းမတက်ရတဲ့ကလေးတွေကိုမိဘတွေကအိမ်မှာပဲစာသင်ပေးရင်ကလေးတွေအတွက်အကျိုးကျေးဇူးပိုဖြစ်ထွန်းလာတာကိုတွေ့ရတာတော့အစိုးရကအကောင်းလို့ပြောရမှာပါ။ပညာရေးနဲ့ပတ်သက်ပြီးပိုဖိဖိစီစီလုပ်ဖို့လိုအပ်တဲ့ကလေးတွေကိုယ့်ရက်ွက်အတွင်းကကျောင်းမှာသင်ကြားတဲ့စနစ်ကိုမကြိုက်တဲ့မိဘတွေကကိုဗစ်ကူးစက်မှုရော့ချသွားတဲ့အခုလိုချိန်မှာတော့ကလေးတွေကိုကျောင်းမပို့တော့ပဲအိမ်မှာပဲစာသင်ပေးရတယ်။တချို့ကလည်းကိုသားသမီးတွေကိုအိမ်မှာသင်ကြားပေးရကနေသင်ကြားရေးဌာနတစ်ခုဖွင့်ပြီးတခြားကလေးအနည်းငယ်ကိုလည်းလက်ခံစာသင်ပေးရတယ်။ Florida ပြည်နယ် Boca Raton မြို့ကသင်ကြားရေးအထောက်အကူပြု Nikki Warris က
I want people to know that you can still homeschool and
အိမ်မှာပဲစာသင်ပေးလို့ရတယ်ဆိုတာကိုအားလုံးသိစေချင်ပါတယ်။ကလေးတွေကိုသူတို့နဲ့သင်တော်တဲ့ဘာသာရပ်တွေအတိုင်းသင်ပေးပြီးကိုလေအလုတ်ကိုအချိန်ပြည့်လုပ်လို့ရပါတယ်လို့သူကပြောပါတယ်2020မတ်လကလေးကတမီးနှစ်ယောက်ကိုအကြောင်းမလွတ်တော့ပဲအိမ်မှာပဲစာသင်ပေးနေတာပါသူစီမှာကလေးတွေလာထားတဲ့မိဘတော်တော်များများ95ရာခိုင်နှုန်းလောက်ကလည်းသူတို့ကလေးတွေကိုစာသင်ကျောင်းတက်ဖို့ပြန်မလွတ်တော့ပါဘူး
They still get all those experiences here like they would get
in Oh man စာသင်ကျောင်းတွေကိုသွားတယ်လို့ပါပဲဒီမှာလည်းအဲ့လိုအတွေ့အကြုံရနိုင်ပါတယ်ဒါပေမဲ့ဒီမှာကအချိန်သိမ့်မဖြုံဘူးဆိုတော့ကွာခြားချက်ကဒါပါပဲလို့သူကပြောသွားတာပါကလေးတွေတင် जा လေးလာရေးပို့ထောက်ကူဖြစ်ဖို့ကလေး၁၀ယောက်လောက်သာလက်ခံထားတာပါဒီတင် जा ရေးဌာနမှာလေးလာဖန်တီးမှုကိုလည်းအားပေးပါတယ်
just it's really the incentive is just for kids
တို့အတွက်ကောင်းဆုံးတင် जा ပေးခြင်းပါတယ်ကလေးတွေစာသင်ရမှာကောင်းဆုံးလေးလာတင် जा နိုင်မှသာသူတို့ဘဝမှာရှေ့လျှောက်အောင်မြင်တဲ့သူတွေဖြစ်လာမှာပါလို့ဆိုပါတယ်ကျောင်းသားကျောင်းသူတွေအနေနဲ့ online သင်ခန်းစာတွေအပြင်ပုံဆွဲတာအယောင်ချဲတာပစ္စည်းကိရိယာတွေကင်တွေအသုံးပြုနိုင်ဖို့လဲတင် जा ပေးရတယ်။အခုလိုမျိုးတင် जा ရေးထောက်ကူပြုဌာနတွေအမေရိကန်တဝမ်းရှိလာဖို့လဲ Warris ကမျှော်လင့်နေတာပါ။အမေရိကန်သံကောင်းစင်းဌာနရဲ့စာရင်းကိန်းကဏ္ဍနေအရာအရင်6လထက်စာရင်2020စက်တင်ဘာမှာအိမ်မှာစာတင် जा သူအရေအတွက်17ရာခိုင်နှုန်းအထိများလာခဲ့တယ်လို့ဆိုပါရခင်ဗျာ။နယူးယောက်မြို့ကနာမည်ကျော် Broadway မှာပြဇာတ်နဲ့ဂီတဖျော်ဖြေပွဲတွေမကြခင်သတင်းပတ်တွေအတွင်းပြန်စတင်တော့မှာဖြစ်ပြီးကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားနဲ့ခမ်းမအတွင်းနှာခေါင်းစည်းတက်ဖို့လဲလိုအပ်မှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်။ဂီတပြဇာတ်ပွဲလာကြည့်သူပြည်သက်တွေဟာ FDA ဒါမှမဟုတ် WHO ကအတိမတ်ပြုထားတဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားပြဖို့လိုပါတယ်။ပြဇာတ်ရုံခမ်းမအတွင်းနင်းနီးကက်ကက်ထမ်းရတာကြောင့်လဲနှာခေါင်းစည်းတက်ဖို့လိုအပ်မှာပါ။ဒီစီမင်းကိုအနည်းဆုံးအောက်တိုဘာလကုန်အထိလိုက်နာဖို့ချမှတ်သွားမယ်လို့ Broadway တာဝန်ရှိသူတွေကပြောပါတယ် COVID-19 ကာယောဂါစဖြစ်ကာစကာလတွေမှာနယူးယောက်ဟာယောဂါကူးစက်မှုဒဏ်အကြီးကျယ်ခံရတဲ့ဒေသလည်းဖြစ်တာကြောင့်အမှုပညာသမားတွေအပါအဝင်အလုံးဒုက္ခရောက်ခဲ့ကြတာပါ Broadway အဖွဲ့ချုပ်ဥက္ကဋ္ဌ Charlotte Martin က
Well we've had over 90,000 people without work
လူ 9,000 လောက်လုံလက်မဲ့ဖြစ်ခဲ့ပြီးအဲ့ဒီတွေကတချို့လဲစျေးမကြီးအာမခံမရှိတော့ပါဘူးနယူးယောက်ကိုအနုပညာနဲ့ဖန်တီးထားတာဖြစ်သလိုလူတွေကလည်းအနုပညာနဲ့အသက်ရှင်နေထိုင်နေကြတာပါကိုယ့်ရဲ့မြို့ကိုယ့်ရဲ့လူမှုအတိုင်းအဝန်းကိုပျော်ရွှင်စရာတွေဖန်တီးပေးတာတွေအားလုံးကိုဗစ်ကြောင့်ပျောက်ဆုံးကုန်တာစိတ်မချမ်းသာစရာပါအခုတော့အားလုံးအလုပ်ပြန်လုပ်ကြရတော့မှဆိုတော့မပြောပြတတ်လောက်အောင်ကိုပြောမိပါတယ်
ပြည်သက်တရုတ်ဆောင်တွေအစီအစဉ်တင်ဆက်သူ 9,000 ကျော်ကိုဗစ်ကာကွယ်ဆေးထိုးဖို့လိုအပ်တယ်လို့တရုတ်ဆောင်အသင်းကြီးကနေစီမင်းချမှတ်ပြီးတဲ့နောက်လာကြည့်တဲ့ပြည်သက်တွေလည်းကိုဗစ်စီမင်းစည်းကမ်းတွေလိုက်နာဖို့အခုလိုဆောင်ရွက်တာပါနယူးဂျာစီကနေအလေလာသူဂျမီးမေရန်က
I mean in all honesty like coming from a military family
စစ်တပ်မိသားစုကလာတဲ့လူတယောက်အနေနဲ့ကျွန်မအမျိုးသားဆိုရင်ကာကွယ်ဆေးမျိုးစုံ9ကြိမ်လောက်ထိုးထားပါတယ်အားလုံးလည်းရာသီတုပ်ကွေးကာကွယ်ဆေးထိုးပါတယ်CDC နဲ့သိပ္ပံနီးကြားဆန့်သက်ထားမှုတွေကိုမယုံကြည်နိုင်စရာအကြောင်းပါမှမရှိပါဘူး
။ကာကွယ်ဆေးထိုးဖို့စီမင်းကို Broadway ကအမှုပညာရှင်တွေသာမကအမေရိကန်တနိုင်ငံလုံးကအသင်းဝင်တွေလိုက်နာဖို့လဲချမှတ်ထားတာပါ။ 2020မတ်လကလေးကပိတ်ထားတဲ့ဂီတကတ်ဆက်ရုံတွေအများစုဟာစက်တင်ဘာနဲ့အောက်တိုဘာမှာဖွင့်လှစ်မှာပါ။အောက်တိုဘာလကုန်အတွင်းထိလက်မှတ်ဝယ်ထားသူတွေကိုကိုဗစ်စီးပင်းစည်းကမ်းနဲ့ပတ်သက်ပြီးတော့အကြောင်းကြားတော့မှာဖြစ်ပါတယ်။နိုဝင်ဘာနောက်ပိုင်းမှာတော့ယောဂကူးစက်မှုအခြေအနေကိုကြည့်ပြီးစီးပင်းပြန်ပြောင်းလဲဖို့သုံးသပ်တော့မှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့နီးပညာကန္တတင်ဆက်ဖို့ပါပဲဗျာဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်2021ခုနှစ်အတွက်ဒါရုဗေဒနိုဘယ်ဆုရသွားတဲ့သိပ္ပံပညာရှင်နှစ်ဦးတီထွင်လိုက်တဲ့ဓာတ်ပြုအကူပစ္စည်းအသစ်တစ်မျိုးဖြစ်တဲ့ Organic ဓာတ်ပြုအကူပစ္စည်းဟာသဘောဝင်းကျင်ညဉ့်ဉန်းမှုပြဿနာဖြေရှင်းရမှာအတော်အထောက်ကိုဖြစ်လာနိုင်တဲ့အကြောင်းဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးပါတော့
လူလာအစားလေ organic catalyst ဆိုလူရမကြဘူး catalyst ဆိုသုံးမယ်ဆိုရင် hydrogen တို့ platinum နဲ့ dapu တာကိုပဲသိကြတယ်အဲ့တော့ platinum palladium zinc nickel chromium စသဖြင့် catalyst တွေအားလုံးက inorganic matter catalyst တွေဖြစ်ခဲ့ဒီကက်တလစ်ရဲ့အကြောင်းတွေကိုကျွန်တော်ကြည့်တဲ့အခါမှာကက်တလစ်ဆိုတာဓာတ်ပြုခြင်းလွယ်ကူအောင်အကူအညီပေးတဲ့ပစ္စည်းဖြစ်တယ်။ဓာတ်ပြုခြင်းလွယ်ကူအောင်အကူအညီပေးတဲ့ပစ္စည်းဆိုတော့ organic ပစ္စည်းတွေကအမှန်တန်ပြုရတာခက်ခဲပါလေ။တစ်ခုနဲ့တစ်ခုနဲ့ဓာတ်ပြုဖို့ဆိုတာမလွယ်လှဘူး။အဲ့ဒီမလွယ်လှတဲ့အောင်လွယ်အောင်ဆိုတော့ကက်တလစ်တွေရှားတဲ့အခါမှာရှေ့ကလူတွေပေါ့လေ။အရင်ကကျွန်တော်တို့ခက်ကလူတွေကဘာလုပ်ကြလဲဆိုရင်organic ပစ္စည်းကိုမသုံးနဲ့ inorganic ပစ္စည်းအလွယ်တူရတာသုံးတာဥပမာပြ hydrogen ကို platinum နဲ့သုံးမယ်ဒီ methane လို့ပြောလို့ဓာတ်ပြုမယ်ဆိုရင် alcohol လုပ်ချင်တယ်ဆိုရင်တော့ platinum nickel ဒီပစ္စည်းကိုသုံးမယ် palladium ကိုသုံးမယ
်ဒီလို inorganic ဓာတ်ပြုအကူပစ္စည်း inorganic catalyst ကိုသုံးတဲ့အခါတန်လိုမျိုးသုံးရင်သဘောဝင်းကျင်ကိုမထိခိုက်စေပေမဲ့ mercury လိုမျိုးကိုသုံးရင်တော့လူသားတွေအတွက်စိတ်တက်နိုင်တဲ့အန္တရာယ်ရှိပါတယ်။ကဘာတလောလူသုံးကုန်ပစ္စည်းတွေရဲ့ထွက်ွက်ကြော်ဟာပလတ်စတစ်တွေဖြစ်ပြီးဒီပလတ်စတစ်တွေထုတ်ဖို့အတွက်ဓာတ်ပြုအကူပစ္စည်းဖြစ်တဲ့မာကျူရီကိုသုံးကြပါတယ်
။ဆိုတာကကျွန်တော်တို့နောက်ပိုင်းမှာပလတ်စတစ်ကိုလုပ်ရှင်တယ်ဆိုတော့သဘာဝတန်ငွေသို့မဟုတ်ရေနံကိုအသုံးပြုတယ်။အဲ့တော့သဘာဝတန်ငွေနဲ့ရေနံကအချင်းချင်းဓာတ်ပြုဖို့ဆိုတာဘယ်လိုလုပ်ရမလဲ။အဲ့အတွက်ကိုကက်တလစ်စာရှာတော့မာကျူရီကက်တလစ်စာအကောင်းဆုံးတွေ့ရတယ်။အဲ့မဲ့ဒီမာကျူရီကက်တလစ်နဲ့နှစ်ပေါင်း90လောက်လှုပ်လှုပ်တဲ့အချိန်မှာသူတွေဘေးထွက်ဆိုးကျိုးတွေများပြီးတွေ့ရပါတယ်။မာကျူရီကိုသုံးရတော့မာကျူရီကအမတန်အငွေ့ပြန်လွယ်တဲ့ကော။အဲ့တော့သူကအပြင်ကိုထွက်ထွက်သွားတယ်။အဲ့ဒီမှာဂျပန်မှာပြဿနာအကြီးကြီးထက်တယ်လေ။မီနာမာတာဘေးဆိုရက်ပင်လယ်ကွေ့မှာအဲ့ဒီမာကျူရီတွေကတရားပေါ့။အဲ့တရားတွေရောက်သွားတာတရားတွေကပင်လယ်ကအောက်ခြေကိုရောက်သွားတယ်။အောက်ခြေမှာပင်တွေမှာစားသုံးရတယ်။အဲ့ဒီငါးတွေကိုလူတွေကစားကြောင်တွေကစားတော့ကြောင်ကအကောင်သေးတော့သူကအရင်ယူတယ်လူတွေကလည်းနောက်ပိုင်းဆိုတော့မိနမာတာဆိုတဲ့အရက်ကလူတွေကိုအယူတယ်လို့သတ်မှတ်တာအလို့သမီးတွေကလည်းဘယ်သူမှမရောက်ကြားနေမှာစိတ်မဝင်စားကြဘူးအဲကြအစိုးရကိုတရားစွဲတော့ဘာဖြစ်လဲဆိုတာမာကျူရီကက်တလစ်ကြောင့်ပဲဆိုတာသိတယ်ဒါပေမဲ့အဲ့တော့ချင်းချင်းသင်းသင်းနဲ့လောက်ကြပဲရမယ်ဆိုတဲ့ဟာဖြစ်လာတယ်ခုနရော်ကြီးတော့ပြီးတော့ပေါ့ဒါပေမဲ့ဘယ်ကက်တလစ်သုံးရမယ်ဆိုတော့မသိဘူးကျွန်တော်တို့ကလည်းဒီကဘာလုံးကပလတ်စတစ်ကိုသုံးကြတယ်လေပလတ်စတစ်မသုံးတဲ့နေရာမှမရှိဘူးနေ့စသုံးပစ္စည်းတွေမှာပလတ်စတစ်က60ရာခိုင်နှုန်းတော့ပါအဲ့တော့ organic ပစ္စည်းတွေဓာတ်ပြုခြင်းအမတန်နှေးတာကိုဘယ်လိုလုပ်မလဲဆိုတဲ့ဟာကိုစဉ်းစားလေ့လာတဲ့အခါခုနပုဂ္ဂိုလ်နှစ်ယောက်ပေါ့ Benjamin List နဲ့ Macmillan ပေါ့နော် David Macmillan ကသူတို့နှစ်ယောက်ကတူးစီ organic catalyst ကိုစူးစမ်းလုပ်ကင်ကြတယ်တယောက်နဲ့တယောက်နဲ့မသိဘူးတယောက်က List ကဂျာမနီမှာ Macmillan ကအမေရိကန်အဲ့တို့လောက်တဲ့ဟာရည်ရွယ်ချက်တစ်ခုတည်းပစ္စည်းတစ်မျိုးတည်းဖြစ်အောင်လို့လုပ်နိုင်တဲ့အနေအထားတို့ရဲ့စာနာကျင်တော့မဟာတို့နှစ်ယောက်လို့တည်းတူနေမလားတွေ့ရတယ်ဒါလည်းသဘာဝပတ်ဝန်းကျင်အတွက်ကိုအမှန်အရေးပါတဲ့ပစ္စည်းဖြစ်တဲ့အတွက်နိုဘယ်ဆုကော်မတီကတို့လိုနှစ်ယောက်ကိုရွေးချယ်တော့နိုဘယ်ဆု2021အတွက် chemistry ဓာတုဗေဒနိုဘယ်ဆုကိုပေးခဲ့တာဖြစ်အဲ့တော့organic ပစ္စည်းတွေကိုဓာတ်ပြုစေရင်သူတို့ရဲ့ catalyst တွေကိုရှာဖို့ဒီအချိုးမညီတဲ့ပစ္စည်းတွေကိုပေါင်းစပ်နိုင်တော့ဓာတ်ပြုစေနိုင်တဲ့နည်းလမ်းကိုဒီနှစ်ယောက်ကရှာဖွေတွေ့ရှိသွားတယ်။ဒ ုနာဖျူရီတို့ပလက်တီနမ်တို့ဂျင်းတို့နီကယ်တို့အစာသုံးနိုင်မဲ့ organic catalyst စီစီတွေကဒီနေ့အခါမှာမကြခင်အများကြီးထွက်ပေါ်လာတော့မှဖြစ်တယ
် organic catalyst တွေကိုကြည့်ရင်တွေ့နေကြအောက်ဆီဂျင်တို့နိုက်ထရိုဂျင်တို့ဆာဖာတို့ဖော့စဖရပ်စ်တို့လိုပစ္စည်းတွေပါနေတဲ့အတွက်ဒီ debut အကူပစ္စည်းတွေဟာထုတ်လုပ်ဖို့ဈေးတက်တာသလိုတဘာဝဝင်းကျင်အတွက်လည်းအန္တရာယ်ကင်းတာပါသူတည်တနာပညာရှင်အုပ်တင်ပြခဲ့တဲ့အချိုးမငြိတဲ့ organic debut အကူပစ္စည်းတွေဟာဓာတုဗေဒသဘောအရဘလို့အလုပ်လုပ်တယ်ဆိုတာကိုကြည့်ရအောင်ပ
ါပစ္စည်းတစ်ခုကိုထုတ်မယ်ဆိုရင်တစ်ခုနဲ့တစ်ခုပေါင်းစပ်အောင်ပြုလုပ်တယ်ဒါမှမဟုတ်ကျွန်တော် polymerize ဆိုတဲ့ဆက်တန်းအရှိန်ကြီးဖြစ်သွားအောင်ပြုလုပ်အဲ့ဆက်တန်းအရှိန်ကြီးဖြစ်သွားမယ်ဆိုရင်အဲ့ဆက်တန်းအရှိန်ကြီးဖြစ်ဖို့ကအကြာခံပစ္စည်းတစ်ခုထည့်ပေးလိုက်ရင်သူကအဆင်ပြေဒါပေမဲ့ catalyst ဆိုတာတော့သူကိုယ်တိုင်ကဓာတ်ပုံရှင်မရှိဓာတ်ပုံစီတဲ့အင်အားပဲရှိတယ်အဲ့ဒီဖြစ်စီတွေရဲ့ activation energy လို့ခေါ်တယ်ဆွဲအင်ကိုဆွဲနှိမ့်ချပြပြန်ဆွဲအင်နှိမ့်ချပြပြန်တော့သူကအေအားမဲ့ဖြစ်သွားတော့ပေါ့သူကကုရမဲ့ဖြစ်သွားတော့ဘေးကလူဝိုင်းဆွဲတာသူ့ဘေးမှာသူ့လိုပဲကေအားမဲ့တွေဖတ်ဆွဲလိုက်တယ်ဖတ်ဆွဲလိုက်တယ်ဆိုတော့ reaction မြင်များဖြစ်လာတယ်မြင်များဖြစ်လာတယ်အများကြီးဖြစ်လာအဲ့လိုမျိုးကေအားမဲ့ဖြစ်အောင်လုပ်ပေးနိုင်တဲ့ဟာ activation energy ကို short ချပေးတယ်သူရဆောင်းရှော့ချပြီးတော့ဥပမာဖြစ်ကျွန်တော်တို့စိစရွှေချင်းလေးပဲလုပ်မှာဆိုရင်သူကလည်းမာနကြီးနေတယ်ငါကလည်းမာနကြီးနေမာနတစ်ခွဲသားနဲ့ဆိုရင်ဘယ်တော့မှဖြစ်တော့အဲမင်းရဲ့မာနနဲ့ရှော့ငါလည်းမာနနဲ့ရှော့စသဖြင့်ဘေးကအင်အားဩဇာကြီးတဲ့သူကမာနတွေရှော့ခံတော့ဒီလိုမျိုးဒီကြောင့်မှတိုးရဆွေးနွေးလို့ရမယ်ဆိုရဲအနေအထားမှာပေါင်းစည်းသွားတဲ့ပုံစံမျိုးနဲ့အမှန်တန်တူပါတယ်ဒါကလူကသူကိုယ်တိုင်ကတော့တပ်ပြီးချက်မှမပါဘူးအဲ့လိုလူမျိုးတွေကိုခုန list နဲ့ Macmillan တို့ကရှာတွေ့သွားပြီးတော့လောက်ကင်ပေးနိုင်တဲ့အနေအထားရှိသွားပါတယ်။ဒါအမှန်တန်မိုးရှိပါတယ်။ဒါအနာကသဘာဝပတ်ဝန်းကျင်တွေကိုအများကြီးတန်မိုးရှိပါတယ်။သို့တော့ရှိသမျှအကုန်လုံးကတော့ချက်ချင်းတော့လုပ်လို့ရမှာရအောင်ပေါ့။တပ်ပြီးချက်အခုဝေဒီခုဖြစ်စဉ်တွေကိုတို့ organic catalyst နဲ့လုပ်လို့ရပါတယ်ဆိုတဲ့အနေအထားရှိသွားတယ်တဲ့ပြင်နဲ့ဒါပထမခြေလှမ်းပဲလေပထမခြေလှမ်းကနောက်ပိုင်းကဘာကြီးကိုခုံလွှားကြော်ပြနိုင်တဲ့ခြေလှမ်းကြီးဖြစ်လာမှာပါဒါပထမခြေလှမ်းအနေနဲ့တော့အမှန်တန်ဖိုးရှိတယ်လို့ယူဆပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲညနာလိုက်ပြန်စီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
အခုနားဆင်ကြရတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုတောက်ကြနေညာတိုင်းနဲ့စနေနေ့မနက်ခင်းတိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကိုအကြံပေးစာတွေပေးဖို့လိုတယ်ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုအသုံးပြုနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းနိုင်မှုအတွက်အာဏာသိမ်းစေကောင်းဆောင်တွေကိုဖိအားပေးနိုင်တဲ့နီးလန်းတွေရှိနေပြီးတော့နိုင်ငံတကာကနေထိတိယယောက်အသုံးချဖို့လိုအပ်ကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောပါတယ်စေကောင်းစီအတွက်လိုအပ်နေတဲ့လက်နက်ငွေကြေးနဲ့အတိအမှတ်ပြုမှုဆိုတဲ့အချက်သုံးချက်ကိုပြည့်မှတ်ထားအရေးယူရတဲ့တစ်ချိန်တည်းမှာပဲမြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးပေးဖို့အရေးတကြီးလိုအပ်နေပြီးတော့ဒါဟာမြန်မာပြည်သူတွေအတွက်နိုင်ငံတကာအတိုင်းအဝန်းကနေအကူအညီပေးနိုင်တဲ့အကောင်ဆုံးနည်းလမ်းဖြစ်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွင်ရိုဟင်ဂျာအုပ်စုနှစ်ခုကြားတိုက်ခိုက်မှုကြောင့်လူ9ယောက်ထဏ်မင်းနဲ့သေဆုံးခဲ့ရတာကိုစုံစမ်းဖော်ထုတ်အရေးယူဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုကုလသမဂ္ဂကတိုက်တွန်းပါတယ်။ဒုက္ခသည်9ယောက်ထဏ်မင်းနဲ့သေဆုံးပြီးကလေးတွေအပါအဝင်ဒဏ်ရာရသူတွေရှိခဲ့တဲ့တောက်ကြနေတိုက်ခိုက်မှုမှာတာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်အရေးယူဖို့အတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာကိုယ်စားလှယ်ကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်။မြောက်ကိုရီးယားဟာ COVID-19 ကြောင့်ဆိုးရတဲ့အငတ်ဘေးနဲ့ရင်ဆိုင်နေရပြီးတော့အထူးသဖြင့်ကလေးငယ်တွေ၊တက်ကြီးရွယ်ဦးတွေနဲ့အကျဉ်းသားတွေမှာအစာရေစံငတ်ပြတ်မှုတွေကြုံရနိုင်ခြေရှိတယ်လို့မြောက်ကိုရီးယားလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမတ်စ်အိုဟေးကန်တနာကတရိပ်ပေးလိုက်ပါရယ်။COVID-19 ကာယောဂါမတိုင်ခင်ကတည်းကမြောက်ကိုရီးယားလူဦးရေရဲ့40ရာခိုင်နှုန်းဟာအစာရေစာလုံလောက်မှုမရှိဘဲအာဟာရချို့တဲ့နေတယ်လို့ခန္ဓာကိုယ်ဖွံ့ဖြိုးမှုနှုံးလဲလျော့နေနေတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။ American သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတ Emmanuel Macron နှုတ်တောက်ကြနေကတယ်လီဖုန်းဆက်သွယ်ပြီးဆွေးနွေးခဲ့ကြပါတယ်။
ကျေးဇူးပါခင်ဗျာ။တင်ပြချင်းချုပ်ကိုတော်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရမ်းမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူနာခမ်းမင်းနဲ့နစ်အာဗီနော့ဖ်တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါ။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။This program